Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်အောက်တိုဘာလ18ရက်စက်တာဘရီနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိထုတ်လွှင့်မဲ့ဒီအစီအစဉ်တွေကို KLS 9329 9433နဲ့6153တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ website burmese.voanews.com တို့မှာလည်းအချိန်နဲ့တိုက်ရိုက်နားဆင်နိုင်ပါတယ်ကျွန်တော်ကျော်ကျော်သိမ်းပ
ါကျွန်တော်ကျော်စန်းသာပါအကြမ်းဖက်မှုတိုက်ဖြည့်ရေးအတွက်အကူအညီရတဲ့ Saudi Arabia နိုင်ငံနဲ့လမ်းမခွဲလို့ဘူးလို့သမ္မတ Donald Trump ကပြောကြားလိုက်ပါတယ်ဒေါ်အောင်ဆန်းစုကြည်ဟာမြန်မာနိုင်ငံဒီမိုကရေစီရေးအတွက်တခုတည်းသောမျှော်လင့်ချက်ဖြစ်တယ်လို့ American အထက်လွှတ်တော် Republican ခေါင်းဆောင်ကပြောကြားလိုက်ပါတယ်လူ့အခွင့်အရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်ကပုဂ္ဂိုလ်တွေပေါ် Switzerland အစွဲကတင်းတင်းကြပ်ကြပ်အေးအေးယူတန်းခတ်မယ်လို့ပြောကြားလိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုဒေါ်ခင်မျိုးသက်နဲ့အတူပြောကြားမှာဖြစ်ပါခင်ဗျာ
ဟုတ်ပါပြီခင်ဗျာသတင်းတွေပြီးရင်နားဆင်ရမယ့်သတင်းဆောင်မတွေထဲမှာ sorry သတင်းတော့ပျောက်ဆုံးနေတဲ့နောက်ဆုံးအခြေအနေတွေနဲ့အတူအမှတ်54တက္ကသိုလ်ရေးသားလမ်းကဒေါ်အောင်ဆန်းစုကြည်နေနဲ့ပတ်သက်လို့အကိုဖြစ်သူဦးအောင်ဆန်းဦးကဘယ်လိုများတောင်းဆိုနေပါသလဲ
ကျွန်တော်ကဟိုလေလံပစ်ပြီးတော့ရတဲ့တံပိုးကိုကြောက်တော့ခွင့်မယ်ဒါအရှင်းဆုံးပဲအဲ့ဒါကိုကျွန်တော်တောင်းဆို
ဒီပေါ်တုံ့ပြန်ချက်တွေနဲ့အတူအပြည့်စုံသိကြရပါမယ်လုံခြုံရေးကောင်စီမှမြန်မာအရေးဆွေးနွေးမယ့်ပေါ်မြန်မာတံမှန်ကြီးရဲ့တုံ့ပြန်ချက်ထိုင်းမှာတရားမဝင်နေထိုင်သူတွေကိုဖမ်းဆီးတဲ့အထက်မြန်မာနိုင်ငံသားအများပြားလဲပါတယ်ဆိုတဲ့အကြောင်းတွေနဲ့အတူနောက်ပိုင်းမှာအာဆီယံကာကွယ်ရေးဆိုင်ရာအစည်းအဝေးအကြောင်းကိုလည်းပြောပြဖို့ရှိပါတယ်။ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အင်္ဂလိပ်စာသင်ခန်းစာစတဲ့မနက်ခင်းပုံမှန်အစီအစဉ်တွေနဲ့အတူသတင်းပတ်စေကဏ္ဍတွေအဖြစ်ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်နဲ့သူယုံကြည်ရအစီအစဉ်တို့ကိုလည်းထုတ်လွှင့်မှုရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပါမယ်ခင်ဗျာ။
အမေရိကန်ချီဆိုင်ဆော်ဒီဂျာနယ်လစ်တူပျောက်ဆုံးနေတဲ့ကိစ္စနဲ့ပတ်သက်ပြီးတူရကီတို့ပြောနေသလိုသူဟာအစ္စတန်ဘူးမြို့ဆော်ဒီကောင်စီဝင်ရုံးမှာစက်ဖြတ်ခံရတဲ့ဆိုတဲ့အစံနဲ့ဗီဒီယိုရှိရဆိုရင်သူလိုချင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အမေရိကန်ရဲ့ရည်ရှင်မဟာမိတ်တနိုင်ငံဖြစ်တဲ့ဆော်ဒီအရေဗျကိုသူထောက်ခံကြောင်းပြောကြားပြီးတဲ့နောက်သမ္မတထရမ့်ကအခုလိုတောင်းဆိုလာတာပါ။ဂျမာခါချိုဂီပျောက်ဆုံးမှုစုံစမ်းစစ်ဆေးနေရာတွေဟာဒီရက်သတ္တပတ်အကူမှာပြည်ပြည့်စုံဖို့မျှော်လင့်တယ်လို့လည်းထရမ့်ကဆိုပါတယ်။ခါချိုဂီအသက်ခံရတဲ့ဆိုရက်ကိစ္စကိုဆာအူဒီအရေဗျကတော့ငြင်းဆန်ထားပါတယ်။တကယ်လို့သာဒီကိစ္စမှာဆာအူဒီဘီရင်ဆာမန်နဲ့အင်ရှိမင်သားမာမက်ဘင်ဆာမန်တို့တာဝန်ရှိတယ်လို့သိရရင်ဘာဆက်လုပ်မလဲလို့မေးတဲ့မိကုံးကိုတော့ထရမ့်ကတိတိကျကျမဖြေပါဘူး။ပြီးတော့အီရန်နဲ့တခြားနေရာတွေမှာဖြစ်နေတဲ့အကြမ်းဖက်မှုတိုက်ဖြည့်ရေးကိစ္စမှာဆာအူဒီအရေဗျဟာလိုအပ်တဲ့သူတို့ဟာအမေရိကန်ကလက်နက်တွေကိုဒေါ်လာဘီလီယံ130တောင်မှာယူထားတာဖြစ်တဲ့အတွက်သူတို့နဲ့လမ်းခွဲဖို့မလိုလားဘူးလို့လည်းထရမ့်ကဆိုပါတယ်။ဒီလုပ်ငန်းကြောင့်အလုပ်ကိုင်း9သိန်းကျော်ရရှိနေတယ်လို့လည်းပြောကြပါတယ်
။ဗီယက်နမ်နိုင်ငံကအတိုက်ခံဘလော့ဂါတဦးဖြစ်သူဟွင်းနှုံနှူချင်းပြန်ပြီးလွတ်လာတာကိုအမေရိကန်နိုင်ငံသားရဲ့ဌာနကကြိုဆိုလိုက်ပါတယ်။ Mother Mushroom လို့လည်းသိကြတဲ့ဒီဘလော့ဂါဟာဗီယက်နမ်ကွန်မြူနတီအစိုးရကိုအတည်ပြုမှုနဲ့ထောင်ဒဏ်2နှစ်အကြခံခဲ့ရတာပါ။ကွင်းဟာသူ့မိသားစုနဲ့အတူအမေရိကန်ပြည်ထောင်စုကိုထွက်လာပြီးဖြစ်ကြောင်းအမေရိကန်နိုင်ငံသားဌာနကဗိုလ်တဖူးနယ်မှာပြောပါရယ်သူပြန်ပြီးလွတ်လာရင်အမေရိကန်ပြည်ထောင်စုကိုသွားလို့ကြောင်းသူကအတိအလင်းပြောထားတယ်လို့အမေရိကန်နိုင်ငံသားဌာနကပြောပါရယ်ယုံကြည်ချက်ကြောင့်အချင်းချခံထားရသူအလုံးကိုချွင်းချက်မရှိပြန်ပြီးလွတ်ပေးဖို့နဲ့ဗီယက်နမ်နိုင်ငံသားတိုင်းဟာအဖြစ်ပေးအရေးယူခံရမလားဆိုတဲ့ကြောက်ရွံ့စိတ်မရှိပဲသူတို့ရဲ့နိုင်ငံရဲ့အယူဆတွေကိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပြုဖို့အတွက်ဗီယက်နမ်အစိုးရကိုဆက်ပြီးတောင်းဆိုသွားမှာဖြစ်ကြောင်းလည်းအမေရိကန်နိုင်ငံသားဌာနကပြောပါတယ်ဗီယက်နမ်နိုင်ငံတွင်းကလူခွင့်ရေးဆန်ရတွေနဲ့စစ်ရုံတွေကြောင့်လေလုညဉ့်ညမ်းတဲ့အခြေအနေတွေကိုသူကရေးသားခဲ့တာပါ2016မှာအဖမ်းခံရပြီးတဲ့နောက်ဗီယက်နမ်အစိုးရကသူ့ကိုထောင်ဒဏ်10နှစ်ချမှတ်အပြစ်ပေးခဲ့တာဖြစ်ပါတယ်သူခုလိုလွတ်မြောက်လာတာဟာအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ဗီယက်နမ်နိုင်ငံတွားရောက်ခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်
ပါစတုတွေအတွက်ပြပစာဘုကနုံပြုပြင်ရေးလှုပ်ဆောင်ရတဲ့အနေနဲ့အမေရိကန်ပြည်ထောင်စုဟာ Universal Postal Union UPU ခေါ်နိုင်ငံတကာစာဘုလုပ်ငန်းသမဂ္ဂကနှုတ်ထွက်တော်မှာဖြစ်ပါတယ်။ကမ္ဘာပေါ်မှာရှေ့အကြဆုံးနိုင်ငံတကာအဖွဲ့အစည်းတို့ဖြစ်တဲ့ဒီ UPU ကနှုတ်ထွက်ဖို့အကြောင်းကြားစာကိုအမေရိကန်နိုင်ငံသားဝန်ကြီးဌာနကပေးပို့ထားပါပြီ။ Online ကုန်စည်ကူးသန်းရောင်းဝယ်လုပ်ငန်းမှာအထူးသဖြင့်တရုတ်နိုင်ငံအတွက်မတရားအခွင့်အထူးတရားဖြစ်နေတယ်လို့ပြင်သစ်နဲ့ဂျာမနီတို့အတွက်လည်းအခွင့်အထူးတွေဖြစ်နေတယ်လို့သမ္မတဒေါ်နယ်ထရမ့်ကယူဆတဲ့အတွက်အခုလိုနှုတ်ထွက်စာပေးပို့လိုက်တာဖြစ်ပါတယ်။လက်ရှိနိုင်ငံတကာစာပို့စနစ်အရဆိုရင်တရုတ်ပြည်ကပါဆယ်တထုပ်အမေရိကန်ကိုပို့တဲ့ဈေးဟာအမေရိကန်ပြည်ထောင်စုအတွင်းအစီအစဉ်နဲ့အနောက်ချမ်းမှာပေးပို့တဲ့ဈေးထက်ပိုပြီးဈေးနှုန်းဆက်သာနေတာပါ။မမျှတတဲ့စာပို့ခါတွေနဲ့တရုတ်ပြည်ကပစ္စည်းအတူတွေမူရင်းဆေးဝါးတွေလည်းအမေရိကန်ပြည်ထောင်စုစီပို့ခဲ့တယ်လို့အမေရိကန်အရာရှိကဆိုပါတယ်။ Switzerland ဗဟိုပြု UPU အဖွဲ့ဟာစက်တန်းနှစ်ပေါင်း144နှစ်ရှိပြီဖြစ်ပြီးဒီထက်နှုတ်ထွက်ဖို့အတွက်တစ်နှစ်အချိန်ရမှာဖြစ်ပါတယ်
စီးရီးယားနိုင်ငံအစ်လစ်ဒေတာကစစ်မဲ့ဇုံတဲကနေတနင်္လာနေ့နောက်ဆုံးထွားထားပြီးတော့ထွက်ခွာကြဖို့ရုရှားနဲ့တူရကီတို့တတ်မှတ်ခဲ့တဲ့နောက်မှာတချို့စစ်သွေးကြွတွေထွက်ခွာသွားတာတွေ့ရတယ်လို့စီးရီးယားဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် James Jeffrey ကဗိုလ်တပ်ခုနေမှာပြောပါတယ်အဲ့ဒီဒေတာမှာ Al Qaeda အဖွဲ့ရဲ့စီးရီးယားအဖွဲ့ခွဲဖြစ်တဲ့ဩစာကြီးတဲ့ HTS Jihad အဖွဲ့ရှိနေပြီးဒီအဖွဲ့ဝင်အလုံးဒီနေကထွက်ခွာသွားမသွားမသိရသေးပေမဲ့တချို့ထွက်သွားတာတွေ့ရတယ်လို့ပြောပါတယ်အဲ့ဒီဒေတာအတွက်တူရကီနဲ့ရုရှားတို့ကြားသဘောထားလွန်မှုတွေရှိနေပြီးသဘောတူညီချက်ထဲမှာစစ်သွေးကြွတွေဂျာခန်စုံတွေကနေပြီးတော့လုံခြုံမှုရှိရှိထွက်သွားဖို့တူရကီဘက်ကခွင့်ပြုဖို့လိုအပ်တယ်လို့လည်းအထူးကိုယ်စားလှယ်ကပြောပါတယ်အဲ့ဒီဒေတာကနေစစ်သွေးကြွတွေဆုတ်ခွာတာနဲ့တူလက်နက်ကြီးတွေအလုံးကိုပါဖယ်ရှားပေးရမှာဖြစ်ကြောင်းလည်းပြောပါတယ်ဒီဒေတာကစစ်သွေးကြွတွေဖယ်ရှားရွတ်တဲ့ဖြစ်နိုင်တဲ့အဓိကအတားအဆီးကဒီ HTS အဖွဲ့ရဲ့အတွင်းပိုင်းမှာသဘောထားကွဲလွန်နေတာဖြစ်နိုင်ပါတယ်စီးရီးယားမှာနိုင်ငံရေးလုပ်ငန်းစဉ်ဘယ်လိုပြန်ဆနိုင်မယ်ဆိုတာကိုအမေရိကန်နဲ့တူရကီအရာရှိတွေကြားဆွေးနွေးနေကြပြီးအခုချိန်မှာအနည်းဆုံးနိုင်ငံတဝန်းယာယီအဖြစ်ကရက်ဆဲတော့လိုအပ်တယ်လို့လည်းအထူးကိုယ်စားလှယ် Jeffrey ကပြောပါတယ်ကုလသမဂ္ဂရဲ့ Syria ဆိုင်ရာအထူးကိုယ်စားလှယ်ဟာလာမယ့်သတင်းပတ်တွေအတွင်း Syria ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးကော်မတီချက်ကိုဖွဲ့စည်းနိုင်ဖို့လည်းသူမျှော်လင့်ထားတယ်လို့ပြောပါတယ
် VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိ9ကီလိုမီတာ32 kHz 9335 9ကီလိုမီတာ40 kHz 9683ညာ9ကီလိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဘက်မှာ9လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီချီပြန်လည်ထုတ်လွှင့်ချက်ကိုတော့9ကီလိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ Washington Bureau ဗီရီကသတင်းတွေပြောပြနေပါတယ်။ American ပြည်ထောင်စုအထက်လွှတ်တော် Republican အမတ်များခေါင်းဆောင် Mitch McConnell ကရာသီခေါင်းဆောင်ဒေါအောင်ဆန်းစုကြည်သားလျင်မြန်မာနိုင်ငံအတွက်တခုတည်းသောမျှော်လင့်ချက်ဖြစ်နေပြီးတော့ရိုဟင်ဂျာမွတ်စလင်တွေပေါ်စစ်တပ်ရဲ့နှိပ်စက်မှုကိုသူ့ဘော်အခြေခံစုပြုံအပြစ်ပုံချနေရတဲ့အထက်ကွန်ဂရက်စ်လွှတ်တော်ကပါဝင်လို့အကျိုးထူးမှမဟုတ်ဘူးလို့ပြောကြလိုက်ပါတယ်။ဒီလိုဝိုင်းအော်နေကြလို့ဘယ်လို့မှကောင်းမွန်နိုင်ဘူးဆိုတာသိထားစင်းတယ်။အနာကမြန်မာနိုင်ငံရဲ့စစ်မှန်သောဒီမိုကရေစီမျှော်လင့်ချက်အတွက်ကောင်းမွန်တဲ့မူဝါဒတရားမဖြစ်နိုင်ဘူးလို့လည်းသူကဆိုပါတယ်။1980ပြည့်လွန်မှာဒေါအောင်ဆန်းစုကြည်ဟာဒီမိုကရေစီခေါင်းဆောင်အဖြစ်ပေါ်ထွက်လာပြီးတဲ့နောက်အမေရိကန်ပြည်ထောင်စုကအခိုင်အမာထောက်ခံအပ်ပေးခဲ့တာဖြစ်ပြီးမစ်မကွန်နယ်ဟာနှစ်ပေါင်းများစွာဒေါအောင်ဆန်းစုကြည်နဲ့ရင်းနှီးမှုရှိခဲ့သူပါရိုက်တာသတင်းထောက်နှစ်ယောက်ကိုပြည်တံကင်းလွခွင့်ပေးဖို့ဒေါအောင်ဆန်းစုကြည်အပေါ်အမေရိကန်ကွန်ဂရက်ကဖိအားပေးတင်သလားလို့ဆိုတဲ့မိကွန်းကိုတော့ဒီမိကွန်းကိုအခုလောလောဆယ်မဖြေသေးဘူးဒါပေမဲ့ဒီမိကွန်းကအင်တန်စိတ်ဝင်စားဖို့ကောင်းတဲ့မိကွန်းတစ်ခုဖြစ်တယ်လို့မစ်မကွန်နယ်ကပြောကြားသွားပါတယ်
မြန်မာနိုင်ငံရဲ့လူခွင့်ဆန်ချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်ကပုံကိုယ်ရေးပေါ်မှာဆွစ်ဇာလန်အစုအကပြစ်မှတ်ထားအရေးယူတာအပါအဝင်အရေးယူတန်ခတ်မှုတွေကိုပုံမိုတင်းကျပ်စွာချမှတ်ထားလိုက်ပါတယ်။ဒါဟာ EU ယူရောပသမဂ္ဂရဲ့မြန်မာပေါ်တန်ခတ်အရေးယူထားတာနဲ့အညီဆွစ်ဇာလန်နိုင်ငံကလှုပ်ဆောင်ခဲ့တာပါ။အခုအရေးယူမှုတွေမှာမြန်မာစစ်တပ်ရဲ့ဖိနှိပ်မှုတွေမှာအသုံးပြုနိုင်ခြင်းရှိတဲ့စစ်တုံးကိရိယာတွေနဲ့ကုန်ပစ္စည်းတွေရောင်းချမှုကိုပိတ်ပင်တာပါပါပါတယ်။ဒီထက်မှလူမှုဆက်သွယ်ဆိုင်ရာစောင့်ကြည့်ဖို့အတွက်တုံးတဲ့ပစ္စည်းကရိယာနီးပညာနဲ့ဆော့ဖ်ဝဲတွေပါပါဝင်တာပါမြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေကလူခွင့်ချိုးဖောက်မှုတွေကိုပြင်းပြင်းထန်ထန်ကျူးလွန်ခဲ့တယ်လို့ဆွဆွဲထားတဲ့အဆင့်မြင့်တာဝန်ရှိသူ9ဦးအတွက်ဆွစ်ဇာလန်နိုင်ငံကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်တာနဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ခဲ့တာဖြစ်ကြောင်းဆွစ်ဇာလန်နိုင်ငံစီးပွားရေးဝန်ကြီးဌာန SECO ကလည်းထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေကဆိုးရတဲ့လူခွင့်ချိုးဖောက်မှုတွေကြဲကြဲပြင်းပြင်းနဲ့စနစ်တကျကျူးလွန်နေတာအတွက်ဆွစ်ဇာလန်အစိုးရကရှုံချကြောင်းနဲ့လူခွင့်အခြေအနေဆိုးရနေမှုပေါ်မှာအထူးစိုးရင်ကြောင်းလည်းပြောပါတယ်ဒီခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်ကအာဆာရွင်ဂျာအချမ်းဖက်ဖွဲ့တိုက်ခိုက်မှုနောက်ပိုင်းမြန်မာစစ်တပ်နဲ့လုံခြုံရေးတပ်တွေရဲ့နေမြေရှင်းလင်းရေးကြောင့်အင်းဒီချင်းဘင်္ဂလားဒေ့ရှ်ဘက်မှာရွင်ဂျာ9သိန်းလောက်ထွက်ပြေးခိုလုံနေရတယ်လို့နေမြေရှင်းလင်းရေးလှုပ်ဆောင်ရမှာမြန်မာစစ်တပ်အကြီးအကဲပါဝင်ထိပ်ပိုင်းစစ်ဗိုလ်ချုပ်ကြီး9ဦးကိုစစ်ရာဇဝမှုကျူးလွန်မှုရှိမရှိစုံစမ်းစစ်ဆေးဖို့အတွက်ကုလသမဂ္ဂအချက်လက်ရှာဖွေအဖွဲ့ကနေတောင်းဆိုထားတာပ
ါထိုင်းနိုင်ငံမှာနိုင်ငံရေးပါတီစစ်တစ်ခုကရွေးကောက်ပွဲကော်မရှင်ရဲ့အမိန့်ကိုဖီဆန်ပြီးနိုင်ငံရေးအစုအမူတွေပြန်လည်လက်ခံသွားမယ်လို့ပြောကြလိုက်ပါတယ်။ Future Forward ခေါ်အနာဂတ်ရှိခီးပါတီဟာအစုအမူစတင်လက်ခံတဲ့ပထမနှစ်မှာပဲအမေရိကန်ဒေါ်လာ6သိန်းကျော်ရရှိခဲ့တာဖြစ်ပါတယ်။ဘီလီယံချီချမ်းသာကျော်ရတဲ့ထက်မြတ်မြတ်မြတ်ရှိသူလူငယ်စန်နသွန်ဂျွန်ဂရွန်ဂရွန်ကစ်ဦးဆောင်တဲ့ဒီပါတီဟာနောက်နှစ်မှာကျင်းပမယ်ဆိုတဲ့ရွေးကောက်ပွဲအတွက်အင်အားကြီးပါတီတစ်ယောက်ဖြစ်ပေါ်ထွက်လာတာပါ။ နိုင်ငံရေးလှုပ်ရှားမှုတွေကိုတမ်းမြစ်ချက်ဖြစ်တဲ့စစ်အစိုးရကအတိမပြည့်ကျမရဘဲနဲ့အလှူငွေလက်မခံနိုင်ဘူးလို့ထိုင်းရကောက်ဘက်ကော်မရှင်ကဆိုထားတာဖြစ်ပါတယ်
ကဘာတလွန်မှာမိသားစုဥယေနေပါတဲ့အိမ်အောင်စုတွေဖြစ်လာမဲ့လမ်းကြောင်းကိုဦးတည်ပြီးသွားနေတယ်လို့ဂျနဗာအခြေစိုက်ကုလသမဂ္ဂလူဦးရေဆိုင်ရာရန်ပုံငွေအဖွဲ့ UNPF က2018ခုနှစ်ကဘာလူဦးရေဆိုင်ရာအခြေအနေဖော်ပြတဲ့စာရင်းမှာဖော်ပြထားပါတယ်။မိသားစုရေအတွက်ဟာမျိုးပွားမှုဆိုင်ရာရပိုင်ခွင့်နဲ့မိသားစုအတွင်းသားသမီးဘက်လောက်ပဲယူမယ်ဆိုတဲ့မိဘတွေရဲ့ရွေးချယ်မှုအပေါ်မှာမူတည်နေတယ်လို့ဆိုပါတယ်။ဖွံ့ဖြိုးပြီးနိုင်ငံတွေမှာဖွံ့ဖြိုးစေနိုင်ငံတွေလောက်ကလေးမွေးဖွားနှုန်းတိတ်ပြီးမများတာတွေ့ရတယ်လို့အစိုးရခန်းစားမှာဖော်ပြထားပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးကျော်စံတာနဲ့ဒေါခင်မြို့သက်တို့ပြောပြသွားတာပါအခုတော့သတင်းဆောင်မတွေအလဲရောက်ပါပြီမြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေမတိုင်ခင်နိုင်ငံတကာထိတန်းသတင်းဘူးဖြစ်တဲ့စော်ဒီသတင်းတော့ပျောက်ဆုံးမှုနောက်ဆုံးအခြေအနေကိုကြည့်အောင်ပါစော်ဒီသတင်းတော့ဂျမားခါရှော်ဂီပျောက်ဆုံးနေတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးအချက်အလက်တွေအားလုံးကိုအမေရိကန်အနေနဲ့သိဖို့လိုအပ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုကပြောပါတယ်။ခါရှော်ဂီပျောက်ဆုံးနေတာဟာစော်ဒီအာရေဗျရဲ့လက်ချက်ကြောင့်ဖြစ်တယ်ဆိုတာသိကြရင်အမေရိကန်ဘက်ကဘယ်လိုတုံ့ပြန်မလဲဆိုတဲ့အပေါ်ဝန်ကြီးပွန်ပေယိုကအခုလိုပြောတာပါ။နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုဟာသတင်းတော့ခါရှော်ဂီပျောက်ဆုံးနေတာနဲ့ပတ်သက်လို့စော်ဒီအာရေဗျနဲ့တူရကီနိုင်ငံတွေကိုသွားပြီးစော်ဒီခေါင်းဆောင်တွေတူရကီသမ္မတရေချစ်တာယစ်အာဒိုဝန်နိုင်ငံသားရေးဝန်ကြီးမယ်ဘလူကာဗူဆိုဂလူတို့နဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်တူရကီကနေဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့ကိုပြန်မထွက်ခင်သတင်းနောက်တွေကိုပြောသွားတာပါတူရကီနိုင်ငံအစ္စတန်ဘူးမြို့ကစော်ဒီကောင်စစ်ရုံးထဲကိုအော်တိုဘလ၂ရက်နေ့မှာခါရှော်ဂီဝင်ရောက်သွားပြီးချိန်ကတည်းကပျောက်ဆုံးနေတာဖြစ်ပြီးဒါနဲ့ပတ်သက်လို့တူရကီအာဏာပိုင်တွေကစုံလွှမ်းစစ်ဆေးနေပြီးတော့စော်ဒီဘက်ကလည်းပူးပေါင်းဆောင်ရွက်နေတယ်လို့တူရကီသမ္မတအာဒိုဝန်ကသူ့ကိုပြောတဲ့အကြောင်းဝန်ကြီးပွန်ပေယိုကပြောပြီးအမေရိကန်နေနဲ့ဒီစုံစမ်းစစ်ဆေးမှုကနေသိလာရမယ့်အချက်တွေကိုစောင့်နေတယ်လို့ဆိုပါတယ
် We're going to give them the space to complete their investigations of this incident and when they issue their reports we'll form
ဒီပြရပေါ်သူတို့စုံစမ်းစစ်ဆေးမှုကိုပြည့်စုံအောင်လုပ်ဖို့ကျွန်တော်တို့အခွင့်ပေးရပါမယ်သူတို့အစီရင်ခံစာကိုထုတ်ပြန်တဲ့အခါစုံစမ်းစစ်ဆေးမှုရဲ့စိစက်တေချာမှုအတိတ်နဲ့ပြည့်ရနဲ့ဆက်ဆက်ပြီးဘယ်သူမှတာဝန်ရှိတယ်ဆိုတာနဲ့ပတ်သက်လို့သူတို့ရဲ့ဆုံးဖြတ်ချက်တွေအပေါ်ကျွန်တော်တို့စမ်းစစ်သုံးသပ်ပြီးဆုံးဖြတ်ချက်ချမှာဖြစ်ပါတယ
်ခါရှော်ဂီကိုစော်ဒီထောက်လှမ်းရေး15ယောက်ကကောင်စစ်ရုံးထဲမှာတပ်ပစ်လိုက်တာလို့တူရကီတာဝန်ရှိသူတွေကဆွဆွဲထားပြီးစော်ဒီတာဝန်ရှိသူတွေကတော့ခါရှော်ဂီဟာကောင်စစ်ရုံးထဲကနေသူ့ဘာသာလမ်းလျှောက်ပြီးပြန်ထွက်သွားတာလို့ဆိုပြီးတော့ဆွဆွဲချက်တွေကိုညှင်းထားတာပါဒါပေမဲ့လည်းနိုင်ငံစလုံးကသူတို့ပြောဆိုချက်တွေနဲ့ပတ်သက်လို့အထောက်အထားတစုံတရာလူသိရှင်ကြားထုတ်ပြတာမရှိသေးပါဘူးဒီဖြစ်ရပ်နဲ့ပတ်သက်ပြီးစော်ဒီကိုတန်ခတ်အရေးယူဖို့အမေရိကန်လွှတ်တော်အမတ်တွေကိုယ်တိုင်ကတောင်းဆိုနေပေမဲ့လည်းသမ္မတဒေါ်နယ်ထရမ့်ကတော့နိုင်ငံအကြားပူးတွဲလှုပ်ဆောင်နေတာတွေဆော်ဒီအာရေဗျာကအမေရိကန်စစ်လက်နက်ပစ္စည်းဒေါ်လာဘီလီယံ130ဘူးဝယ်ယူဖို့ကန့်လန့်ထားတာတွေကိုထောက်ပြပြီးတန်ခတ်ရည်ယူဖို့ကိုပယ်ချထားစေပါဒါ့အပြင်ဘာဖြစ်တယ်ဆိုတာကိုအရင်ဆုံးသိအောင်လုပ်ရမှာဖြစ်ပြီးတော့အပြစ်ရှိတယ်လို့သက်သေမပြနိုင်သေးသေးအပြစ်မရှိဘူးလို့သတ်မှတ်ရမယ်ဆိုတဲ့ဆိုရိုးစကားကိုလည်းအင်္ဂါနေ့က AB သတင်းဌာနနဲ့တွေ့ဆုံဝေမျှကမ်းမှာသမ္မတထရမ့်ကပြောထားပါတယ်။အမေရိကန်ဘက်ကတုံ့ပြန်လှုပ်ဆောင်နိုင်ခြင်းနဲ့ပတ်သက်လို့တော့လက်ရှိမှာတူရကီကစုံစမ်းစစ်ဆေးနေတာရဲ့ရလက်ကိုစောင့်ရမယ်ဆိုတာဝန်ကြီးပွန်ပေယိုကအလေးနဲ့ပြောသလိုအမေရိကန်နဲ့ဆော်ဒီအကြားကဏ္ဍပေါင်းစုံမှာပူးပေါင်းဆောင်ရွက်နေတဲ့ဆက်ဆံရေးကိုလည်းထောက်ပြသွားပါတယ
်။ I do think it's important that everyone keep in their mind that
ကျွန်တော်တို့ကမှအရေးကြီးတဲ့ဆက်ဆံရေးအများပြရှိတယ်ဆိုတာလူတိုင်းသတိရဖို့အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ
်။
အမေရိကန်နဲ့ sorry ကုမ္ပဏီတွေအကြားဘာသာငွေကြေးပိုင်းဆက်ဆံရေးတွေအစိုးရချင်းဆက်ဆံရေးကဘာတဝန်းမှာကျွန်တော်တို့လက်တွဲလှုပ်ဆောင်နေတဲ့ကိစ္စရပ်တွေအများကြီးပါ။ဒါ့အပြင်ကဘာမှာအကြမ်းဖက်ဝါဒကိုအကြီးမားဆုံးအားပေးပံ့ပိုးနေတဲ့အီရန်နိုင်ငံကအမေရိကန်ပေါ်အန္တရာယ်ပြုလာမှာကိုရှော့ချရေးကြိုးပမ်းမှုတွေလည်းရှိပါတယ်။အဲ့ဒီကိစ္စရပ်တွေမှာ sorry ဟာကျွန်တော်တို့နဲ့အတူပူးပေါင်းလှုပ်ဆောင်နေတဲ့တကယ့်လက်တွဲဘက်နိုင်ငံဖြစ်ပါတယ်။
ခါရှော်ဂီပျောက်ဆုံးမှုနဲ့ဆက်ဆက်ပြီးကျူးလွန်သူတွေကိုတွေ့ရတဲ့ဆိုရင်စော်ဒီတော်ဝင်မိသားစုတွေအပါအဝင်ဘယ်သူ့ကိုမှချွင်းချက်မထားဘဲအရေးယူမယ်ဆိုတာကိုလည်းစော်ဒီခေါင်းဆောင်တွေကအခိုင်အမာပြောထားကြတယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်။ The Washington Post သတင်းစာမှာသတင်းဆောင်မတွေရေးလေ့ရှိတဲ့ခါရှော်ဂီဟာစော်ဒီအိမ်ရှိမင်းသားကိုအပြင်းထန်ဝေဖန်ပြောဆိုသူတဦးအဖြစ်သိထားကြပါတယ်ခင်ဗျာ
။တို့ရရှင်များရှင်ကြာသေးခင်ကပဲပြီးဆုံးသွားတဲ့ငင်းငယ်ကြီးထီတိမီလာကမှအစိုးရတက်မတော်နဲ့အပြစ်ခံရက်စဲထားတဲ့တိုင်းလာလက်နက်ကိုင်ဖွဲ့တွေကြားသဘောတူညီချက်တချို့ရရှိခဲ့ကြပါတယ်။ထိတ်တဲကောင်းဆောင်တွေတက်ရောက်ခဲ့တဲ့မီလာကမှ အရင်ကညှိနှိုင်းလို့မရခဲ့တဲ့အချက်တချို့ကိုပါဆွေးနွေးဖို့လက်ခံခဲ့ကြတာဟာအောင်မြင်မှုတစ်ခုလို့ဆိုနိုင်ပါသလားပြည်တွင်းညဉ့်ညရဲ့တစ်ခုလုံးအတွက်ရှေ့ဆက်နိုင်ရေးဘာတွေလိုနေသေးတယ်လဲဆိုတာတွေကို VOAS နေနေညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်တော်ရရှင်တွေရဲ့ညဉ့်ညရဲ့ဆန္ဒတွေလူလားချက်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOAS ရဲ့ဖုန်းနံပါတ1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
ဒီရဲ့တရားလီလိုင်းစီစဉ်နေမှာပါဝင်ဆွေးနွေးပြီးကိုယ့်ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအကျိုးရှိထိရောက်စွာအသုံးချပါလို့တိုက်တွန်းရင်ဖိတ်ခေါ်ပါရစေ။အခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလွှာတွေဆက်ပါမယ်။အရင်ဆုံးဒေါအောင်ဆန်းစုကြည်နေအိမ်အမွေဆိုင်အမှုနောက်ဆုံးဘလို့ဖြစ်နေလဲဆိုတာပြောပြပါမယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့တက္ကသိုလ်ရိပ်သာလမ်းကနေအိမ်ကိုလေလံတင်ရောက်ပြီးအမွေပိုင်ဆိုင်မှုဖြစ်တဝက်စီခွဲယူဖို့အကိုပြုသူဥကောင်ဆန်းဦးကနေပြည်တော်မှာရှိတဲ့ပြည်ထောင်စုတရားလွှတ်တော်ချုပ်ရုံးမှာမနေ့ဗိုလ်ထူးနေ့ကနောက်ဆုံးအဆင့်အယူခံရှောက်လွှာတင်သွင်းလိုက်ပါရစေ။နေအိမ်ခြံဝင်းကိုတဝက်စီအမွေခွဲဝေပြီးသားဖြစ်ပေမဲ့ဥအောင်ဆောင်ဘက်ကမကျေနပ်ပဲတရားရုံးအစဉ်အဆက်အယူခံတင်တာပယ်ချခံရပြီးတဲ့နောက်အခုနောက်ဆုံးအဆင့်အဖြစ်ထပ်ပြီးတော့ကြိုးစားတာပါမှတ်ရင်ကျန်တိုင်းကအပြည့်အစုံပြောပြပါမယ
်နေအိမ်ကအကျယ်ရှိတဲ့အမှတ်54တက္ကသိုလ်ရိပ်သာလမ်းနေအိမ်ခြံဝင်းအမွေရလုံမှုနဲ့2000ပြည့်နှစ်ခရဲကအကိုဖြစ်သူဥအောင်ဆန်းဦးဟာညီမဖြစ်သူဒေါအောင်ဆန်းစုကြည်ကိုတရားစွဲဆိုခဲ့တာပါကယ်လီဖိုးနီးယားပြည်နယ်အမေရိကန်ပြည်ထောင်စုမှာနေထိုင်တဲ့ဥအောင်ဆန်းဦးအနေနဲ့1983ခုနှစ်မှာအမေရိကန်နိုင်ငံသားခံယူထားသူဖြစ်တဲ့အတွက်နိုင်ငံခြားသားတအုပ်အနေနဲ့မြန်မာနိုင်ငံမှာတရားဝင်မြေယာပိုင်ဆိုင်ခွင့်မရှိတဲ့ဥပဒေပေါ်မူတည်ပြီး2001ခုနှစ်မှာအထက်တရားရုံးကနေအမှုကိုပေးချခဲ့ပါတယ်နောက်တစ်ချိန်2011ခုနှစ်မှာရန်ကုန်အနောက်ပိုင်းခရိုင်တရားရုံးမှာဥအောင်ဆန်းဦးဘက်ကအမွေမှုကိုထပ်ပြီးတင်ရမှာချမ်းမြေကိုတဝက်စီပိုင်ဆိုင်ခွင့်ရှိကြောင်း2012ခုနှစ်ဇွန်လမှာတရားရုံးကဆုံးဖြတ်ခဲ့ပါတယ်နှစ်ထပ်အိမ်မကြီးအပါအဝင်အေးအကံပတ်ချမ်းကိုဒေါအောင်ဆန်းစုကြည်ရခဲ့တဲ့အပေါ်သူ့အနေနဲ့ကျေနပ်မှုမရှိဘဲနှစ်အတန်ကြာတရားရုံးအဆင့်ဆင့်အယူခံတင်ပယ်ချခံခဲ့ရပြီးတဲ့နောက်မနေ့အောက်တိုဘာလ18ရက်နေ့မှာနေပြည်တော်ပြည်ထောင်စုတရားလွှတ်တော်ရုံးချုပ်မှာဥအောင်ဆန်းဦးအနေနဲ့ကိုယ်တိုင်အယူခံရှောက်လွှာတင်သွင်းခဲ့တာဖြစ်ပါတယ်။တရားရုံးအထက်သတင်းတောက်တွေကိုဥအောင်ဆန်းဦးကအခုလိုပြောပါတယ
်။အခုကပစ္စည်းခွဲလို့ကတော့ဖြိလို့ကမလို့ဘူးလေ။အဲအိမ်ပါလားမပါလားအဲ့ဒါကြီးမလို့ချင်းဘူး။ကျွန်တော်တို့ကဟိုလေလံပစ်ပြီးတော့ရတဲ့တံပိုးကြောက်တော့ခွဲမှာဒါအရှင်းဆုံးပဲ။အဲ့ဒါကိုကျွန်တော်ပေါင်းဆို။အဲ့ဒါလည်းဘာမှမတရားအိုးတောင်းဆိုတာမှမဟုတ်ပဲရှင်းရှင်းလေးပဲဟုတ်တယ်မှာအဲဒီလေလံပစ်ပြီးတော့ဒီဒီဘလူကပဲအချမ်းပါတယ်ပါဘာမှမဆိုင်တော့ဘူးဒီတံပိုးကဟိုတက်စီပါပေးပြီးရောက်တော့ရရင်ပြီးလာမယ
်ဥအောင်ဆန်းဦးရဲ့ရှင်တွေဦးဝေးလွင်ကအမှုနဲ့ပတ်သက်လို့အစဉ်စဉ်အယူခံတင်ဖို့စူးစမ်းခဲ့ပုံနဲ့ရန်ကုန်တိုင်းတရားလွှတ်တော်ကနေပယ်ချခဲ့တဲ့အတွက်အခုပြည်ထောင်စုတရားလွှတ်တော်ချုပ်ရုံးမှာအယူခံတင်သွင်းခဲ့ရတဲ့အခြေအနေကိုသတင်းတောက်တွေကခုလိုပြောပြပါတယ
်။ပနမဒီယူဆိုအရင်ရှိတယ်။ပနမဒီယူဆိုပနမပနကွန်ခွဲတယ်ပေါ့တရားတော်။အဲ့ပနမဒီယူပေါ်မှာဆင်းဆက်ယူခံနေတက်ကြတယ်။ပြီးတော့မှကျွန်တော်ကော်မရှင်နာပြန်စီရင်စစ်ဆေးတယ်။ကော်မရှင်နာပြစီစဉ်ကောက်တာပေါ့စစ်ဆေးတယ်။အဲ့ကော်မရှင်နာစီစဉ်နာပြန်တင်တယ်။အဲ့ပေါ်မှာကျတော့ပြီးလက်ဒီယူရတယ်။ပြီးလက်ဒီယူကိုကျွန်တော်တို့ဘက်ကပြန်မှန်တက်နေတာ။ပြီးလက်ဒီယူပေါ်မှာကျွန်တော်တို့ဘက်ကလူဝါချက်တွေရှိလို့မတင်တတ်လို့ပေါ့ဗျာအဲ့ဒီဘောပြန်တက်နေအခုဒီကြီးရောက်လာ
အခုလိုပြည်ထောင်စုတရားလွှတ်တော်ချုပ်ရုံးကိုဥအောင်ဆန်းဦးဘက်ကအယူခံတင်သွင်းပေမဲ့လေတရားရုံးဘက်ကအယူခံကိုလက်ခံသင့်မခံသင့်ဆုံးဖြတ်မဲ့အဆင့်ကိုစောင့်ကြည့်ရအောင်မှာဖြစ်တယ်လို့မြန်မာနိုင်ငံရဲ့ဥပဒေရေးရာကိုလေ့လာနေသူဦးမင်းလွင်ဦးကပြောပါတယ
်ဒါတော့အခုအပြီးသတ်ဒီဂရီချမှတ်ပြီးတဲ့ပုံမှာဆုံးဖြတ်တယ်ဆုံးဖြတ်ချက်ကိုမချိနဲ့တဲ့အတွက်တရားရုံးချုပ်ကိုအထူးယူခံအနေနဲ့လျှောက်ထားတဲ့ကိစ္စဖြစ်တာပေါ့နော်ဒါတရားစီရင်ဆိုင်ရာမှာဆိုရင်တော့အထူးယူခံမှုဟာနောက်ဆုံးအဆင့်ပဲပေါ့နိုင်ငံသားဖြစ်တဲ့ဥအောင်ဆောင်ဦးအနေနဲ့ကတော့အမွေရပြီမဲ့လေမြေပိုင်ဆိုင်ခွင့်ရမှာမဟုတ်အဲ့ဒီအတွက်ကြောင့်မြေကိုရောင်းရမှာပဲဖြစ်တယ်ရောင်းတဲ့အခါကျတော့ကော်မရှင်နာတွေကနေခွဲစိတ်ပေးထားတဲ့သူ့ရဲ့ချမ်းမှာမြေကြီးနဲ့တတတိုက်ပြပဲရှိရဲဆိုတော့ထင်တော့ဈေးမရတဲ့အတွက်လောဘတက်ပြီးတော့ဒီဥစ္စာရနိုင်ကောင်းရဲဆိုပြီးတော့ တက်ကုန်နဲ့ကျက်ပြပေါ့ဗျာ။နောက်ဒီချိန်မှာတော့သန်းစုကြည်လက်ထက်မှာတရားစင်ကြီးကအမြမတာဖြစ်နေပြီလား။အဲဒီလိုမျိုးတွေလုံးချင်တဲ့နိုင်ငံဥတီကျဲလဲပါတာပေါ့ဗျာ။ဒါတွေကြောင့်ဒီမျိုးကိုဆွဲတယ်လို့ပြောချင်တာပါ
။ဖခင်ဖြစ်သူလွတ်လပ်ရေးပြီးသူကပိုကျော်အောင်ဆန်းလှုပ်ချန်ခံရပြီးတဲ့နောက်လက်ရှိပြတိုက်အဖြစ်ဖွင့်လှစ်ထားတဲ့ရန်ကုန်တာဝါလိန်နေအိမ်ကနေတက္ကသိုလ်ရိပ်သာလန်နေအိမ်ကိုမိခင်ဖြစ်သူဒေါခင်ကြည်နဲ့အတူပြောင်းရွှေ့နေထိုင်ခဲ့ကြတာဖြစ်ပါတယ်။အခုလိုနေအိမ်အမွေကိစ္စနဲ့ပတ်သက်လို့ဥအောင်ဆန်းဦးရဲ့တရားစွဲဆိုတဲ့လုပ်ရက်ဟာဖခင်ပိုကျော်အောင်ဆန်းနဲ့မိခင်ဒေါခင်ကြည်တို့ရဲ့ပုံရိပ်ကိုထိခိုက်စေတယ်လို့မြင်ကြောင်းမြမရေးကျွမ်းကျင်သူဒေါက်တာတင့်ဆွေကမြင်ပါတယ်။
နိုင်ငံရေးအရကြည့်ရင်တော့ကျွန်တော်တို့တိုင်းပြည်ရဲ့ဖခင်တပည့်ရဲ့ကောင်းဆောင်ပိုကျော်အောင်ဆန်းရဲ့တာကြီးဆိုတော့ကျွန်တော်တို့ကတမတမုထလေးစားတဲ့ပုဂ္ဂိုလ်တယောက်ကတရားမမှုခင်ထပ်ပြီးတော့ပြန်ဖြစ်လာတယ်ဆိုတော့တမစိတ်မကောင်းစရာဖြစ်ပါတယ်သူရဲ့ဖခင်ရဲ့ဂုံကိုလည်းသူထိခိုက်နိုင်တယ်လို့ကျွန်တော်မြင်ပါတယ်
အရင်2011ခုနှစ်နေအိမ်အမွေဆိုင်မှုတုန်းကတော့ဒေါံဆန်းစုကြည်ဘက်ကနေရှေ့နေကြီးဦးကြည်ဝင်းဦးညံဝင်းနဲ့အတူဦးလာမျိုးမြင့်အပြင်ဒေါခင်ထေးကျွယ်တို့ကလိုက်ပါဆောင်ရွက်ခဲ့ပါတယ်ရှင်
။မိုင်းဂျင်းနိုင်မှာခုဆက်ပြီးကုလသမဂ္ဂဆိုင်ရာမြန်မာအတမ်းမကြီးကလူညွေးကောင်စီမှာမြန်မာအရေးဆွေးနွေးမဲ့ပေါ်ဘယ်လိုတုံ့ပြန်ထားရလဲဆိုတာကြည့်အောင်ပါ။လူဝင်းညာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ရဲ့ကြမ်းကြုတ်ရဆက်မှုတွေအတွက်စစ်တပ်အကြီးအကဲတာဝန်ရှိသူတွေကိုတရားစွဲဆိုဖို့တိုက်တွန်းထားတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာအဖွဲ့ရဲ့တွေးရှိချက်တွေကိုကုလသမဂ္ဂလူညိုရင်းကောင်စီမှာတင်ပြဖို့ရှိနေပါတယ်။လူညိုရင်းကောင်စီအဖွဲ့ဝင်15နိုင်ငံထဲမှာ6နိုင်ငံကအင်္ဂါနေ့မှာတရားဝင်တောင်းဆိုတဲ့ပေါ်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ပန်မတ်ကြီးဦးဟောက်တူစွမ်းကလည်းလူညိုရင်းကောင်စီကိုချက်ချင်းပဲကန့်ကွက်စာပေးပို့ထားပါတယ်။ဒါနဲ့ပတ်သက်ပြီးမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းတာမှာပန်မတ်ကြီးဦးဟောက်တူစွမ်းကအခုလိုစာပြီးဖြစ်ပါတယ်
။သူကလူညိုရင်းကောင်စီဆိုတာကျွန်တော်တို့ထွေးရင်းကြီးလကန်ရဲ့အောက်မှာတို့ဖွဲ့ထားတဲ့အဖွဲ့တစ်ဖွဲ့ပေါ့နော်။လူညိုရင်းကောင်စီကဖွဲ့ထားတဲ့အဖွဲ့လည်းမဟုတ်ဘူး။လူခွင့်ကိစ္စတခုကိုလူမျိုးကောင်စီအောက်မှာဒါလိုက်အဲ့လိုခေါ်ပြီးတော့ဟလာဆွေးနွေးဖို့ပြောဆိုဖို့လုပ်တဲ့ဆိုတဲ့အားမျိုးကလည်းပဲတကယ်ကဒီဟာသူ့ရဲ့လှုပ်ထုံးလို့နေလည်းမကြိုက်ဘူးနောက်တစ်ခုကတော့လူမျိုးကောင်စီရဲ့အဓိကတောင်းဟာပြည်ဆိုင်လူကြိုးရင်းနဲ့ငင်းငန်းရေးကိုထိပါစေမယ့်ကိစ္စများလူမျိုးကိစ္စများအဓိကတိုင်တွေရတဲ့ခံတာဖြစ်ပေမဲ့အခုဆိုင်ရေးဖြစ်တဲ့ပတ်သက်ပြီးဖြစ်နေတဲ့ကိစ္စကိုအဲ့လူခွင့်ရင်းနဲ့ပတ်သက်နေတာပဲကျွန်တော်ဒီကိစ္စကြီးဆိုတော့အဲ့ဒါကိုဒီဘက်ကလူညိုရင်းဘက်ကိုဆွဲပြီးတော့ဟလာအတင်းဆွဲသွင်းဖို့လုပ်တဲ့ဟာတော့ကကျွန်တော်တို့ကဒီရွေချက်တွေလို့ကျွန်တော်တို့ကမကြိုက်ဘူးပေါ့နော်အဲ့ဒါကြောင့်ကျွန်တော်ဒါကန့်ကွက်ရခြင်းဖြစ်ပါတယ်အဲ့
တော့တမ်းမကြီးမနေ့ကကန့်ကွက်တဲ့အပေါ်မှာရောဘာတုံပြန်ချက်မြန်ရပါသလဲရှင
်ညငုတိတော့မနေ့ကလည်းကျွန်တော်ညနေပိုင်းမှာပို့ထားတော့ဘာမှတော့မလာသေးပါဘူးကျွန်တော်တို့ကဟိုလူညိုရင်းကောင်စီဥက္ကဋ္ဌစီကိုကျွန်တော်ပို့ထားတာပါနော်လူငယ်ကောင်စီဥက္ကဋ္ဌဆိုတဲ့ခါကျတော့ဥက္ကဋ္ဌကနေပြီးတော့ကျွန်တော်တရားဝင်စာကွန်ဖြတ်မှာပေါ့ဗျာအဲ့တော့ဟိုဖြတ်နေဆိုတာလူငယ်ကောင်စီဖွဲ့ဝင်တွေကိုဖြတ်တာပါအပြင်ကိုဖြတ်တာတော့မဟုတ်ဘူးလူငယ်ကောင်စီဖွဲ့ဝင်တွေကိုဖြတ်တာလည်းပဲအခုသတင်းရထွက်သွားတာပေါ့နော
်ဒီလူကြုံရေးကောင်စီမှာမြန်မာကိစ္စပဲတင်တင်လူအခွင့်ရေးကောင်စီမှာမြန်မာကိစ္စပဲတင်တင်တရုတ်ကတော့ဒါပြည်တွင်းရေးကိုဝင်ပြီးတော့မဆွတ်ဘူးဆိုတဲ့မူအရာကိုသူတို့ကဒါကန့်ကွက်တာရှိပါတယ်ဆိုတော့လုံခြုံရေးကောင်စီမှာဒီကိစ္စတင်လဲတရုတ်ကကန့်ကွက်မယ်ဆိုတာတေချာသလောက်ရှိနေပါတယ်ဆိုတော့တမ်းမတ်ကြီးတို့ဒီကိစ္စကိုလုံခြုံရေးကောင်စီကိုတင်မဲ့အပေါ်မှာစိုးရင်စရာဘာများရှိပါသလဲရှင
်ဟိုပါဘောအဓိကတော့နာမည်ဟိုဖြတ်ချင်တဲ့သဘောဖိအားပေးချင်တဲ့သဘောမျိုးပေါ့နော်ဘယ်ပေါင်းစုံနေပြီးတော့အခုလုံနေတဲ့ဟာတွေသူပြည်တွင်းကနေကိုယ်အတက်နိုင်ဆုံးလုံနေတဲ့ဟာရှိနေရတဲ့အတိုင်းပူပေါင်းပြီးတော့အခုတသမကရောအပြင်ရရောအလုံးပူပေါင်းပြီးဖြေရှားပြီးတော့ဝိုင်းလုတ်ကြမယ်အစဟိုဖိအားနဲ့လုံနေတာတော့ဟိုကျွန်တော်တို့ကောင်းတဲ့ဟိုအစင်လာမဟုတ်ဘူးပေါ့
ဆိုတော့မြန်မာဘက်ကလည်းကော်မရှင်တွေဖွဲ့လာတယ်ဒီအကောင့်ထဲပေါ်ရေးနောက်ခါအခုနောက်ဆုံးဖိလစ်ပိုင်တန်တမန်တွေဂျပန်တန်တမန်တွေပါတဲ့ဒါစုံစမ်းစစ်ဆေးရေးလို့မျိုးဖွဲ့ပြီးလှုပ်ဆောင်လာတာရှိပါတချိန်တည်းမှာပဲတလောကပဲဒါဥဝီသူတို့လို့ဟိုထပြီးတော့ဆန္ဒပြကန့်ကွက်မှုတွေကလည်းပေါ်လာတော့နိုင်ငံတကာဘက်ကမြန်မာဘက်ကအရေးယူနေပါတယ်ဆိုတဲ့အပေါ်မှာယုံကြည်စိတ်ချရမှုပေါ့နော်တမတ်ကြီးတို့ဘက်ကဟိုပို့ပြီးတော့ယုံကြည်စိတ်ချလာအောင်လုပ်နိုင်တဲ့အနေအထားရှိတယ်လို့ရောထင်ပါသလားရှင
်ပထမအဆုံးကဒီလူတွေကျွန်တော်မြေပေါ်ကိုတရားဝင်ပေါ့နော်ပြန်လာတယ်ဆိုတဲ့ဟာအဲ့ဒါနံပါတ်1အချက်လို့အချက်ပေါ့အဲ့တော့ဒီဟာကိုကျွန်တော်တို့အခုစပြီးတော့ဒီလကိုမိုင်းလောက်မှာကျွန်တော်မြင်ရမယ်လို့ကျွန်တော်တို့အဲ့လိုဟိုဟာယူဆတယ်လို့လင့်တယ်နောက်တစ်ခုကတော့ဗျာသူတို့ပြောနေတဲ့ accountability ဆိုတဲ့ကိစ္စပေါ့နော်အရေးယူဖို့ဟလာသူခွင့်ရချုပ်ပေါက်တဲ့ပြမှုတွေကျူးလွန်နေလို့အရေးယူဖို့ဆိုတဲ့ကိစ္စကျွန်တော်တို့ကအခုဒီနောက်ဆုံးဖွဲ့ထားတဲ့ကျွန်တော်တမကြီးဟိုမနာလူကောင်းဆောင်တဲ့အဖွဲ့စီပေါ့နော်ကျွန်တော်တို့အဲ့ဒီအဖွဲ့ကသူတ ူကတကယ်ကိုလွတ်လပ်တဲ့ဟိုစုံစမ်းရေးအဖွဲ့ဖြစ်တဲ့ခါကျတော့သူကလွတ်လွတ်လပ်လပ်ကိုလုပ်မှာပါကျွန်တော်တို့နိုင်ငံကြီးကြီးတွေကိုလည်းလည်းပြောထားတယ်သူတို့လွတ်လွတ်လပ်လပ်စုံစမ်းခွင့်ပေးထားမယ်ပြည်သူဥပဒေနဲ့အညီကိုလုပ်ပိုင်ခွင့်ပေးထားတာလေအဲ့တော့ဘယ်အဖွဲ့အစည်းမှဆိုသူကနေပြီးတွေ့ကျင်တယ်ဟလာအချက်လက်လိုချင်တယ်ဆိုရင်ပေးရမယ်ကျွန်တော်အဲ့လိုကိုလုပ်ထားပါတယ်အဲ့တော့ဒီအဖွဲ့ကနေပြီးတော့စစ်ဆေးတဲ့ဟာကိုဟိုဆက်လက်ပြီးတော့ဟလာအချိန်စောင့်ကြည့်ဖို့တို့မယ်အချိန်ပေးဖို့လုပ်မယ်အဲ့တော့ဘလောက်ဟိုဖြောင်းမတည်ကြည်တယ်ဆိုတာကတော့ကျွန်တော်ဘက်ကတော့အာမခံတာလေအဲ့တော့ဒီအဖွဲ့ရဲ့တုတ်ပက်ဟာကိုစောင့်ဖို့လိုတာပေါ့ဗျာတချင်းကြီးတော့ကော်မရှင်ကအချက်လက်ရှာဖွေရေးအဖွဲ့လည်းတနည်းလောက်ချိန်ယူရတာပဲကျွန်တော်လည်းဒီလိုဟိုပါအချိန်ယူပြီးတော့လုပ်မှာပဲလေသူတို့ဒီအဖွဲ့စီကနေပြီးတော့နော်လွတ်လပ်လုပ်မှာပါအဲ့တော့လုပ်ပြီးတော့လူခွင့်ရေးချိုးဖောက်တဲ့ဟာရှိတယ်ဆိုတော့ကျွန်တော်တို့အရေးယူဖို့ရှိပါတယ်ကျွန်တော်လူကြီးတွေလည်းပြောထားပါတယ်ဥပဒေထက်မှဘူးမှမရှိဘူးနော်လူခွင့်ရေးနဲ့ပတ်သက်ဖို့ဆိုတော့အရေးယူမှာပဲအဲ့အဲ့ဒီအဲ့ဒီချက်ပါပဲ
ကုလသမဂ္ဂဆိုင်ရာမြန်မာတံမတ်ကြီးဦးဟောက်တူစွမ်းကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားတာပါအခုဆက်ပြီးတော့ထိုင်းမှာမြန်မာတွေအဖမ်းခံရတဲ့တဲ့ရင်ကိုပြောပြပါမယ်ထိုင်းနိုင်ငံစမုတ်ပရာဂန်နဲ့စမုတ်စခန်ပြည်နယ်တွေမှာတရားမဝင်နိုင်ငံသားတွေကိုထိုင်းတာဝန်ရှိသူတွေကအောက်တိုဘာလ16ရက်နေ့မှာပိုက်စိတ်တိုက်ဖမ်းဆီးတာမှာမြန်မာနိုင်ငံသား6ဦးကျော်လည်းဖမ်းဆီးခံရပါတယ်ထိုင်းနိုင်ငံပြည်နယ်နှစ်ခုအတွင်းနေရာ55နေရာနဲ့လူမျိုးတိုက်ခန်းတွေမှာအခုလိုရှာဖွေပြီးတော့ဖမ်းဆီးတာပါဒါနဲ့ပတ်သက်ပြီး VOA ထိုင်းခြေဆိုင်တရင်တော့မအေးမာကတရင်ပြပို့ထားပါတယ်
။ထိုင်းနိုင်ငံစမော့ဆခွန်မြို့နယ်အတွင်းမှာတော့ရဲတုံစုရချေဟပ်ဖန်ကိုတိုင်းလာရောက်စစ်ဆေးခဲ့ပါတယ်။စမော့ဆခွန်မြို့နယ်အတွင်းကအခန်း60ရှိတဲ့တိုက်ခန်းကိုရဲတပ်ဖွဲ့ကဝင်ရောက်စစ်ဆေးခဲ့ရမှာမြန်မာနိုင်ငံသားတွေဟာထွက်ပြေးခဲ့ကြပါတယ်။စမော့ပရာဂန်ပြည်နယ်ဖပ်ဖဒန်ခရိုင်အတွင်းကတရားမဝင်နေထိုင်နေကြတဲ့နိုင်ငံသားတွေကိုအောက်တိုဘာလ16ရက်နေ့ကရဲနဲ့လာဝကအင်အား190ကျော်သုံးပြီးဖမ်းဆီးလိုက်တဲ့အထက်မှာနိုင်ငံသားအလုပ်သမား180ကျော်ဖမ်းဆီးခဲ့တယ်လို့အဲ့ဒီထဲမှာမြန်မာနိုင်ငံသားတွေလည်းဖမ်းဆီးခံခဲ့ရပါတယ်။သမုတ်ပရာကန်ထဲမှာတော့နေရာပေါင်း55နေရာကိုဝင်ရောက်ဖမ်းဆီးစစ်ဆေးတဲ့အခါမှာနိုင်ငံသား333ဦးနဲ့မြန်မာနိုင်ငံသား959ဦးလောက်အိုနိုင်ငံသား42ဦးကိုဖမ်းဆီးခဲ့တာပါ။မြန်မာရွှေပြောင်းလို့တမအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့မြန်မာရွှေပြောင်းလို့တမ600ကျော်ဖမ်းဆီးခံခဲ့ရတယ်ဆိုပြီးပြောပြပါတယ
်600ကျော်လောက်ပါမယ်ဟုတ်ကဲ့တချို့ကျတော့ဒီလိုခင်ဗျဟိုတချို့လို့တမတွေလည်းဒီဆိုင်းအစိုးရရဲ့နောက်ဆုံးဥပဒေကိုသိပြီလားဆိုတော့သိနေပြီတို့တော်ညာလည်းတို့ထင်တာဟိုနေချင်းညာရှင်ဝုန်းနည်းနည်းလိုက်မှဖမ်းတဲ့အခါကျတော့ညီလို့ရသေးတယ်ဆိုပြီးနေနေတာလေကျွန်တော်တွေ့နေရတယ်အဲတို့ထင်တာကဆိုင်းအစိုးရကဟိုအရင်တော့ကဒီရွှေပြောင်းလို့ဒီမှာနဲ့ပတ်တိုင်းမှာဒီထိုင်းအစိုးရကထုတ်လုပ်ပေးတဲ့ပိုင်းအောင်တက်လို့ဟာမျိုးတွေကျန်နေဖွင့်ပေးမယ်လို့မျိုးလင်းချက်တွေနဲ့နေနေတဲ့လူတွေရှိနေကြတယ်အဲ့တော့အဲ့ဒါတွေကိုတချို့ကတော့ဟိုဟိုမျက်စုံနဲ့ဖျားလေးတွေမှနေနေကြတော့အခုပတ်စ်တဲ့လက်စစ်တဲ့ခါကျတော့တွေ့ကုန်တာပေါ့
ဖမ်းဆီးခံရတဲ့သူတွေထံကနေမူရစ်ဆေးဝါးအဖြစ်သုံးစွဲနေတဲ့ဆေးရွက်တွေနဲ့မူရစ်ထုံထိုင်းတက်တဲ့ချောင်းဆိုးပျောက်စီ456ပလင်းကိုပါဖမ်းမိခဲ့တယ်ဆိုပြီးထိုင်းရဲတပ်ဖွဲ့ကဆိုပါတယ်အခုရက်ပိုင်းအတွင်းမှာထိုင်းအစိုးရကအဖမ်းဆီးတွေခက်ခက်ခဲလှုပ်လာပြီးတရားမဝင်နေထိုင်နေတဲ့နိုင်ငံသားတွေကိုလည်းဖမ်းဆီးရေးယူနေတာပါထိုင်းနိုင်ငံမှာမြန်မာရွှေပြောင်းလုပ်သမား3သန်းထက်မနည်းအလုပ်လုပ်ကင်နေကြတာဖြစ်ပြီးအထောက်ထားလုပ်ထားတဲ့မြန်မာလုပ်သမားတွေကတော့တသန်းတသိန်းကျော်ပဲရှိပါရဲ့ရှင
်မြန်မာနိုင်ငံသားတွေထိုင်းမှာအဖမ်းခံရတာနဲ့ပတ်သက်ပြီးတော့မအေးမှာပြောပြသွားတာပါကြာသပတေးနေ့မနေ့ကအစီအစဉ်ဒုတိယပိုင်းမှာတော့ဒေတာတွင်ကာကွယ်ရေးတာဝန်ရှိသူတွေရဲ့စီဝေးနဲ့ဆိုင်တဲ့သတင်းတပုတ်ကိုနားဆင်ကြဖို့ရှိတယ်လို့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာမြန်မာအရေးတုံးသက်ချက်သတင်းကောင်းထုတ်ချက်စတဲ့အစီအစဉ်တွေကိုထုတ်လွှင့်မှုရှိတော်မူဆက်လက်နားဆင်ကြပါခင်ဗျာ
ဒီ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ဒုတိယပိုင်းအစီအစဉ်မှာအာဆီယံကာကွယ်ရေးတာဝန်ရှိသူတွေရဲ့စီဝေးအကြောင်းနဲ့အတူကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အစီအစဉ်နဲ့နာနယ်ခင်းအင်္ဂလိပ်စာသင်ခန်းစာတို့ကိုလေ့လာရပါမယ်။အဲနောက်နားဆင်ရမယ့်မြန်မာအရေးသုံးသပ်ချက်အစီအစဉ်မှာဒေါက်တာအေးမောင်ကတိကျပါတီတခုတည်ထောင်မှုလုပ်နေတဲ့အပေါ် ANP ပါတီတာဝန်ရှိသူတို့က
အခိုင်အကျင်းနဲ့အစိုးရတစ်ခုလုံးကိုဖြုတ်ခတာမျိုးကိုအ
ဲလောက်ရမယ်ကျွန်တော်လည်းပြီးတဲ့ဥပဒေပြင်ရခြင်းလည်းကပြောတယ်ဆိုတဲ့စကားမျိုးနဲ့ ENB ဒီယိုကတာ .ANU စိန်နဲ့ဥကြဆန်သားတို့တုံးသက်ဆွေးနွေးထားတာကိုစောင့်မျှော်နားဆင်ပါ။ဒါပြင်သူယုံကြည်ရာစီစဉ်ကိုလည်းထုတ်လိုက်ပါမယ်။ရင်းစိုးအာဆီယံကာကွယ်ရေးအစည်းအဝေးကြောင့်ဒီကြည့်အောင်ပါ။ဒီကနေ့စင်ကာပူမှာစတင်ကျင်းပမယ့်အာဆီယံကာကွယ်ရေးဆိုင်ရာအစည်းအဝေးကိုအာဆီယံ7နိုင်ငံနဲ့အတူတရုတ်ဂျပန်အမေရိကန်တို့ကကာကွယ်ရေးဆိုင်ရာအကြီးအကဲတွေမှာတက်ရောက်မှာဖြစ်ပြီးဒီအစည်းအဝေးကနေနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်တွင်တရုတ်ရဲ့နယ်မြေချဲ့ထွင်မှုတိုးမြင့်လာပြီးသူ့အတွက်အကျိုးဖြစ်ထွန်းမဲ့ယာယီထောက်ခံမှုအသစ်တွေရလာနိုင်ခြင်းရှိနေတယ်လို့ဒေတာတွင်ကက်ခတ်တွေကသုံးသပ်ပါတယ်။ Ralph Jennings ရဲ့သတင်းလွှာကိုဒေါက်ခင်မျိုးသက်ကပြောပြပါမယ်
။အာဆီယံ၈နိုင်ငံရဲ့ကာကွယ်ဝင်ကြီးများအစည်းအဝေးကိုအောက်တိုဘာ၈ရက်နေ့20တိကျင်းပမှာဖြစ်ပြီးတောင်တရုတ်ပင်လယ်ပြင်တွင်အာဆီယံနိုင်ငံတွေနဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့တရုတ်ပြင်တရုတ်ရဲ့ဒီလိုနယ်မြေချဲ့ထွင်မှုကိုကန့်ကွက်နေတဲ့ဂျပန်နဲ့အမေရိကန်ကကာကွယ်ရေးအကြီးအကဲတွေပါတက်အောင်မှာဖြစ်ပါတယ်။အာဆီယံနိုင်ငံတွေထဲကဘရူနိုင်းမလေးရှားဖိလစ်ပိုင်နဲ့ဗီယက်နမ်တို့နဲ့သူတို့ထက်ဆင့်ရပူကြီးတဲ့တရုတ်တို့ကြားနယ်မြေပိုင်ဆိုင်မှုအငင်းပွားနေတာဖြစ်ပြီးစတူယန်ကီလိုမီတာ3တန်းခွဲကျတဲ့တောင်တရုတ်ပင်လယ်ပြင်တွင်တရုတ်က90ရာခိုင်နှုန်းကိုသူ့ပိုင်ဖြစ်ကြေညာထားတာပါ။ဒါပေမဲ့အာဆီယံကာကွယ်ရေးအကြီးအကဲတွေဟာဒေသရင်းရေချောင်းတွားလာရေးဆိုင်ရာလုံခြုံမှုပိုရအောင်ဖြစ်စေရေနံသဘာဝဓာတ်ငွေနဲ့တခြားစီးပွားရေးဆိုင်ရာတွေမှာဖြစ်စေတရုတ်နဲ့ပူးပေါင်းဆောင်ရွက်ချင်နေတာမို့တရုတ်ကိုသူ့နယ်မြေချဲ့ထွင်မှုကိုဆက်ပြီးလှုပ်ဖို့အတွက်မီးစိမ်းပြတယ်လို့ဖြစ်နေတယ်လို့သုံးသပ်ကြပါလေ။အာဆီယံနိုင်ငံတွေဟာတရုတ်နဲ့ယုံကြည်မှုတိဆောက်ရေးအတွက်ပျော့ပျော့ပြောင်းပြောင်းလှုပ်ဖို့အတွက်လိုလားကြတယ်လို့အကဲခတ်တွေကသုံးသပ်ပါလေ။တောင်တရုတ်ပင်လယ်ပြင်တွင်ထိတ်တန့်ရင်ဆိုင်မှုတွေရှောင်ရှားဖို့ Code of Conduct ကိုစီမံစည်းကမ်းသတ်မှတ်ဖို့အာဆီယံနိုင်ငံတွေကလိုလားနေတာပါ။ဒီလိုသတ်မှတ်နိုင်မှနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ဒေတာရင်းသူ့နဲ့ကိုယ်နဲ့ကျူးကျော်မိတဲ့ပြဿနာကိုရှောင်နိုင်မှာဖြစ်ပါတယ်။ဒါပေမဲ့ဒီကိစ္စဆွေးနွေးဖို့အတွက်တရုတ်ဘက်ကနှစ်တော်ကြာအချိန်ဆွဲထားခဲ့တာဖြစ်ပြီးမနစ်ကဆွေးနွေးပွဲမှာမှဒါကိုစတင်ညှိနှိုင်းဖို့အာဆီယံနဲ့တရုတ်တို့ကြားသဘောတူညီမှုရခဲ့တာပါ။ဒါကြောင့်စင်ကာပူအာဆီယံကာကွယ်ဝင်ကြီးတွေရဲ့အစည်းအဝေးမှာဒီကိစ္စကိုအမြန်ဆွေးနွေးဖို့လှုံ့ဆော်ကြလိမ့်မယ်လို့ဖိလစ်ပိုင်တက္ကသိုလ်နိုင်ငံရေးသိပ္ပံပါမောက်ခHarman Craft ကသုံးသပ်ပါတယ
် Within ASEAN when you talk about the South China Sea
ASEAN နဲ့မှာတောင်တရုတ်ပင်လယ်ပြင်ကိစ္စပြောကြဆိုကြမယ်ဆိုရင် Code of Conduct နဲ့စီမင်းစည်းကမ်းသတ်မှတ်ပြီးလုပ်ဖို့ပဲအမြဲစဉ်းစားကြတာမို့အခုလည်းဒီအတိုင်းပဲပြန်သွားကြမယ်လို့ထင်ပါတယ်အဓိကပြဿနာကဒီစီမင်းစည်းကမ်းနဲ့ပတ်သက်ပြီးရှေ့ဆက်ဆွေးနွေးနိုင်အောင်စူးစမ်းဖို့နဲ့ဒါကိုတတ်နိုင်သမျှအမြန်ဆုံးအပြည့်အစုံနိုင်မဲ့နည်းလမ်းတွေရှာဖို့ပ
ါဒီအစည်းအဝေးကနေထုတ်ပြန်မဲ့ဘယ်ကြေညာချက်မှမှတရုတ်ကိုအထူးသဖြင့်နာမည်တက်ပြီးတော့ဝေဖန်တာမျိုးပေါင်းမှာမဟုတ်ကြောင်းနဲ့တောင်တရုတ်ပင်လယ်ပြင်ဒေသတွေကန့်သတ်မှုလုပ်တာမျိုးဖြစ်စေအငင်းပွားမှုတိုးလာမှာရှောင်ရှားဖို့ဖြစ်စေအာဆီယံဝန်ကြီးတွေဘက်ကတောင်းဆိုနိုင်တယ်လို့လဲဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်အငင်းစားပါမောက်ကကောက်တေယာကပြောပါတယ်
I don't see anything negative or anything that would upset China.
ဘာသာစကားစီမဲအကြောင်းအရာတွေဆန့်ကျင်မှုတွေပေါ်လာနိုင်ကြအကြောင်းတော့တစ်ခုမှမတွေ့ပါဘူးအာဆီယံကထုတ်ပြန်ထားတဲ့ကြေညာချက်တွေအတိုင်းပဲဒီဝရရှိနေမှာဖြစ်ပြီးထူးထူးခြားခြားပြောင်းလဲလာနိုင်တာတော့မရှိပါဘူး
။ဒါအပြင်အစည်းအဝေးကိုတက်ရောက်လာမဲ့ဂျပန်နဲ့အမေရိကန်နိုင်ငံတွေဘက်ကတရုတ်ပေါ်မှာပုံမှန်လင်းလင်းဝေဖန်မှုကိုရှောင်ရှားမှာဖြစ်တယ်လို့အာဆီယံခေါင်းဆောင်တွေအထူးသဖြင့်ကမ္ဘောဒီးယားကတရုတ်ကိုပြင်းပြင်းထန်ထန်ပြောဆိုမှာမဟုတ်တဲ့အတွက်တရုတ်အတွက်အမျက်ထွက်မဲ့ပွဲလို့လည်းပြောပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာအောက်တိုဘာ25ကနေ28အထိတရုတ်နိုင်ငံခီးစဉ်တွားရောက်မှာဖြစ်တဲ့အတွက်အခုကာကွယ်ဆိုင်ရာစီဝေးမှာထိခိုက်အောင်ဂျပန်ဘက်ကတစုံတရာလှုပ်ဆောင်မှာမဟုတ်ဘူးလို့လည်းသုံးသပ်ကြပါတယ်။တရုတ်အရာရှိတွေဘက်ကအခုကျင်းပမယ့်အာဆီယံအစည်းအဝေးကိုအသုံးချပြီးအမေရိကန်ကာကွယ်ဆိုင်ရာအရာရှိတွေနဲ့ပူးပေါင်းဆောင်ရွက်ရေးလုပ်နိုင်အောင်ကြိုးစားနိုင်ရည်ရှိတယ်လို့လည်းသုံးသပ်ပါတယ်
။ဒေါက်ခင်မျိုးသက်ပါအခုဆက်ပြီးဥကြော်စံသားနဲ့ဒေါ်လာလာတန်းတို့မူရင်းအပေါ်မှာပြတ်ကောင်းထုတ်တင်ဆက်ထားတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အစီအစဉ်ကိုနားဆင်ပါခင်ဗျာ
။စစ်ပွဲရဲ့ဒဏ်ကိုနောက်အခါကံယူရန်ဒေသနေလူတွေခံလာရလိမ့်မယ်ဆိုတဲ့ကောင်းစဉ်နဲ့Bahudin Fozi Yedare Samago Asia Times မှာဖတ်ပါရစေ။တဘာဝပအဝင်ရင်ပြုံတိမှုဒဏ်ကိုနိုင်ငံတွေရဲ့နိုင်ငံရေးနယ်နိမိတ်ကမတားဆီးနိုင်ပါဘူးရ။ Syria, Iraq, Yemen တို့ကစစ်ပွဲရဲ့ကြေဟာအစီအရပိုင်းပြင်ပဖြစ်တဲ့ India, Bangladesh, Myanmar, Thailand တဲ့နိုင်ငံတွေကရိုက်ခတ်ပြီးအန္တရာယ်များလာတဲ့တံငွေရဲ့ဒဏ်ကိုခံရတယ်လို့ဆိုပါရစေ။စစ်ချိန်မြင့်လာတာနဲ့အမျှဆီလက်နဲ့ပစ္စည်းတွေအများအပြားထုတ်လုပ်လာကြတဲ့အတွက် ကျောင်းမီးသွေးရေတံစတဲ့ရုပ်ကျွင်းလောင်စာတွေအဆက်မတန်ဆုံးဆွဲလာရပါတယ်တဲ့ဒီလုပ်ငန်းတွေကြောင့် NDA မကင်းတဲ့ဓာတ်ငွေတွေတန်ချိန်သန်းပေါင်းများစွာဖြစ်ထွန်းလာစေပါတယ်ဒီ NDA များလာတဲ့ဓာတ်ငွေတွေဟာပင်လယ်ရေမျက်နှာပြင်ကိုလည်းမြင့်တက်လာစေတယ်လို့ကြေညာပါတယ်ဒီဓာတ်ငွေတွေလေတူထဲရောက်လာတဲ့အတွက်ကမ္ဘာအပူစိန်ပုံပုံမြင့်တက်လာစေပါတယ်ဒါကြောင့်ဟေမွန်ဒါတောင်ကရေခဲတွေအေးပြောလို့ရေမျက်နှာပြင်မြင့်တက်လာတာဖြစ်တယ်လို့ဆိုပါတယ်ဒီလိုရေမျက်နှာပြင်မြင့်တက်လာမှုကြောင့် Bangladesh, India, Myanmar, Thai, Pakistan စတဲ့နိုင်ငံတွေရဲ့ကမ်းရိုးတန်းဒေသတစ်လျှောက်အတွက်အန္တရာယ်များဖြစ်လာစေပါတယ်တဲ့။ဘင်္ဂလားပင်လယ်အော်နဲ့ထိစပ်နေတဲ့ Bangladesh နိုင်ငံဟာပင်လယ်ရေမြင့်တက်မှုအန္တရာယ်ချင်းချောက်ခံရပြီးနိုင်ငံရဲ့ area 600ခိုင်နှုန်းကနေ800ခိုင်နှုန်းအထိဟာ2030မှာရေထဲနစ်မြုပ်သွားဖို့ရှိနေတယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံမှာလည်းလူပေါင်း55,000နေထိုင်တဲ့ကမ်းရိုးတန်းဒေသတစ်လျှောက်ရေမျက်နှာပြင်အောက်နစ်မြုပ်မဲ့အခြေအနေရှိနေပါတယ်တဲ့။ဒါပြင်ကမ်းရိုးတန်းဒေသတွေမှာရေကြိုးအရင်းမြစ်ရှားပါးမှုနဲ့လည်းကြုံရပါတယ်ဘင်္ဂလားဒေ့ရှ်အိန္ဒိယမြန်မာနဲ့ထိုင်းနိုင်ငံတို့မှာအထူးသဖြင့်၆သွေးရာသီမှာဆိုရင်ရေရှားပါးမှုကြုံလာနေရတာဖြစ်ပါတယ်ထိုင်းနဲ့မြန်မာနိုင်ငံတို့ဟာဆိုရင်အိန္ဒိယသမုဒ္ဒရာဒေသအတွင်းပင်လယ်ရေမျက်နှာပြင်မြင့်တက်မှုကြောင့်အန္တရာယ်ကြုံရတဲ့နိုင်ငံတွေဖြစ်ပြီးဘန်ကောက်မြို့ဟာနှစ်စဉ်10စင်တီမီတာနှုန်းနဲ့ရေအောက်နစ်မြုပ်နေပြီးမြန်မာနိုင်ငံကမ်းရိုးတန်းဒေသရဲ့အဓိကအစိပ်ပိုင်းတချို့ဟာလည်း2050ပြည့်ရောက်ရင်ဒီထဲနှိမ့်မြုပ်သွားမယ့်အန္တရာယ်ရှိနေတယ်လို့ရည်သားထားပါတယ်။ဒါကြောင့်ဒီအန္တရာယ်တွေကိုကြိုတင်ကာကွယ်နိုင်ဖို့အတွက်စစ်ပွဲတွေရပ်ကြဖို့စစ်မဖြစ်အောင်ကြိုတင်ကာကွယ်ကြဖို့ဒေသအလိုက်စီးရေးတပ်ဆင်မှုတွေကိုနိုင်ငံတကာဥပဒေအရပိတ်တင်ကြဖို့လိုအပ်တယ်လို့ထောက်ပြရည်သားထားပါခင်ဗျာ
။ဆက်လက်ပြီး Bloomberg Business Week မှာမြန်မာနိုင်ငံရဲ့လူမျိုးတုံးတက်ဖြတ်တဲ့ကြောင်းမြင့်ယတနာတွေဟာသွေးစွန်းနဲ့စိန်အသွင်သစ်ဖြစ်လာလိမ့်မလားဆိုတဲ့မေးခွန်းနဲ့ Sheridan Presso ရေးသားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။လွန်ခဲ့တဲ့တနေ့ကျော်ကမြန်မာစစ်တပ်ဟာရိုဟင်ဂျာတွေအပေါ်ကုလသမဂ္ဂခေါ်လူမျိုးတုံးတပ်ဖြတ်မှုတွေနဲ့စစ်ရာဇဝတ်မှုတွေကိုကျူးလွန်ခဲ့ကြတယ်။ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်လို့သမ္မတ Trump အစိုးရကစစ်ဗိုလ်ချုပ်တချို့နဲ့သူတို့ရဲ့တိုက်ရင်တွေအပေါ်ဒဏ်ခတ်ပိတ်ဆို့မှုချမှတ်ခဲ့ပေမဲ့တခြားအရေးယူဓာတ်တွေတော့သိပ်မရှိခဲ့ပါဘူး။ခုလူခွေးလှူရှားသူတွေကမြန်မာစစ်တပ်နဲ့အဓိကဆက်ဆံနေတဲ့ကြောင်မြင့်ယတနာတွင်းထွက်တွေကိုနိုင်ငံတကာကြောင်မြင့်ယတနာလက်လီကုန်တဲ့ကြီးတွေနေနဲ့အသိစိတ်ရှိပြီးမဝယ်ကြဘူးဖိအားပေးတဲ့နိုင်ငံတကာလှူရှားမှုကိုစတင်ခဲ့ကြပါလေ။ UN ချက်ကတော့အာဖရိကတိုင်းမှာစစ်ပြင်းတွေထိမ့်ချုပ်တဲ့ပဋိပက္ခဒေသတွေမှာထွက်တဲ့သွေးစွန်းနဲ့စိန်တွေကိုမဝယ်ဖို့ဖိအားပေးခဲ့တယ်လို့ဒီလူမျိုးတုံးတက်ဖြတ်မှုကြောင်မြင့်ယတနာတွေကိုလည်းမဝယ်ဖို့လှူရှားတာဖြစ်ပါလေ။ပြည်ကြတဲ့နှစ်ဒီဇင်ဘာလကစလို့လှုပ်ရှားသူတွေဟာနာမည်ကြီးကာတီယေကျောင်းမြေယတနာဆိုင်ကြီးကိုမြစ်တာရက်ခံတဲ့စာကိုလက်မှတ်ပေါင်းသသိန်းခွဲထိုးပြီးဖိအားပေးခဲ့တာဖြစ်ပါတယ်။ဒါအပြင်တချို့နာမည်ကြီးကျောင်းမြေယတနာဆိုင်ကြီးတွေကိုလည်းသူတို့လက်ဝတ်ယတနာတွေလုပ်ရမှာမြန်မာနိုင်ငံကထွက်တဲ့ကျောင်းမြေယတနာတွေကိုမသုံးဖို့ဖိအားပေးခဲ့ပါတယ်။ဒါကြောင့်လည်းကာတီယေကော်မတီကြီးကမြန်မာနိုင်ငံကထွက်တဲ့ကျောင်းမြေယတနာတွေကိုမဝယ်တော့ဘူးလို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။လက်မှတ်ပေါင်း800ပါတဲ့အလားတူစာမျိုးကိုလေဘူဂရီကျောင်းမြေယတနာကော်မတီကြီးထံကိုမနစ်ကပေးပို့ခဲ့ရမှာကော်မတီကြီးကမြန်မာနိုင်ငံကနေဝယ်ယူတာမဟုတ်ပဲနိုင်ငံတကာကျောင်းမြေယတနာကုန်သည်တွေတံကဝယ်ယူမယ်လို့ဖြေကြားခဲ့ပါတယ်ခုခရစ်မတ်ပွဲတော်ရဲ့နီးကလာရနဲ့တူလှုပ်ရှားသူတွေဟာဒီအဖို့တန်လက်ဝတ်ယတနာတွေရောင်းနေကော်မတီကြီးတွေကိုပြန်ပြစ်မှတ်ထားခဲ့ကြတာဖြစ်ပါတယ်2015က Global Witness အဖွဲ့ကြီးအစီရင်ခံစာအရမြန်မာနိုင်ငံထွက်ကြောက်မြေယတနာနဲ့ကြောက်စင်းရောင်းဝယ်မှုတွေကိုပင်စင်စားစစ်ဗိုလ်ချုပ်တွေကအဓိကထိန်းချုပ်နေကြတာဖြစ်ပြီးနိုင်ငံရဲ့ကြောက်မြေယတနာတွေမှာမြန်မာစစ်တပ်ကအဓိကရှေ့ရတွေပိုင်ဆိုင်ကြတာဖြစ်တဲ့အကြောင်းလဲဆောင်းပါးမှာဖော်ပြထားပါတယ်ရှင
်ခုဆက်ပြီးဒေါ်လာလတ်တန်စီစီတင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါခင်ဗျာ
ဒီကနေ့တင်ပြမယ့် idiom အသုံးကတော့
bare-faced liar
ဖြစ်ပါတယ်။စာလုံးပေါင်းက bare-faced bare-faced ကမျက်နှာပြောင် liar liar ကလိင်ညာတဲ့သူလို့ထည့်ရိုက်အဓိပ္ပာယ်ရပါတယ်။ idiom ဆိုရဲသဘောပိုက်အဓိပ္ပာယ်ကတော့ကျမတို့မြန်မာမှာလည်းရှိတဲ့အတိုင်းပါပဲ။မျက်နှာပြောင်တိုက်လိင်တဲ့လူသူတို့ပြောရရင်တော့ပြောင်းလိန်တဲ့လူပေါ့ဒီလိုလိန်ညာသူဟာလိန်ရမှာကိုမရှိတဲ့လူလွယ်လွယ်နဲ့လိန်တဲ့လူ Lingbole, Nakam, Sinzare, Lumugu, Suluda, Pipari. Didone Padelu, George Group, Bide Umago, Nasinjaya.
That bare-faced liar stole my watch and said he'd found it.
Eddie Bjani Neduga, Chino Naigo, Kogabime, Tu Shatwigera, Lu, Pyogere, Lu, Tibi Yabari, Umago, Nautkau, Nasinjaya.
That bare-faced liar stole my watch and said he'd found it.
Luduuga, Bianline, Sui, Pelu Piomle.
Bare-faced liar.
Lupiolu Yavari, Eragaro, Tigrimine, Timpiagere, Itim Atome Pipari.
English Alila beaten out Mima Yidu Machaguna Siamba. Yakaminama Ludo Kame, Yazon Yashi Tare, Yakamuda Party, EMB Okta, Doda Imoha, Padiga Notabi, Tija Party, the Kuti Tombu, Loni Delu Tiavari, Taha, EMP Ne, Nanganjeja, Muaraja, Madu Guevamu, Zodia, Shila Lubala, Diloya Jau, Yakabin and Nangay Lala, Pelu Shila Nang Lesra, Yakamuda Party, Duria Ogota, Dialudo Shine, Do Inu Sene Ujos and Daga, Sunitun de Tabare, Do Inu Senga Kulu Sapiovari.
အဲ့ဒါကအရှင်မူကဘာမှပြောင်းလဲစရာမရှိပဲနဲ့ကွင်းစရာရှင်ကြီးအပီပီဆိုတာလေးကိုယ်ရတယ်အဲ့တော့တခြားကွင်းလဲစရာတွေမရှိပဲနဲ့ဟိုဒေါက်တာအေးမောင်လဲစကားရဆိုဟိုငါရောက်ကိုထုတ်ပေးလိုက်တာတော့ ELD ဖြစ်သွားတာတော့ဟာအဲ ELD ဖြစ်သွားတာပဲဖြစ်ပါတယ်ဆိုတာမျိုးတွေနဲ့ပြောခဲ့တယ်လို့ပဲ တမရုံရဲ့ဆွတ်တော်အမတ်တွေနဲ့တမရုံကဝိုင်းရံတဲ့ပြည်သူတွေနဲ့ခရီးဆက်နိုင်မယ်လို့ယုံကြည်နေစမ်းပါပဲဒေါက်တာအင်းမောင်ဟာဆွတ်တော်မှာအဲဟိုဟာပေါ့အကျံပေးတာပေါ့လေအကျံပေးတာမျိုးလုပ်တယ်အထူးသဖြင့်ရထိုင်းကြီးနဲ့အစိုးရကိုဖက်စီဘုံဥပဒေမှာပြတ်ထန်းထားတယ်ဒါကြောင့်အစိုးရဘက်ကိုပြစ်တင်ဆွဆွေးလုပ်ရမယ်ဆိုတော့ဆွတ်တော်ဥက္ကဋ္ဌကဖက်စီဘုံမှာအစိုးရဘက်တစ်ဖွ ေလဲမင်းမျိုးလို့ပဲလုပ်နေလဲဒါဟာဒီကိုပဲကျွန်တော်တို့ကဥပဒေနဲ့အညီပဲဒီပြစ်တင်ဆူဆူရဲ့လုပ်ခွင့်လုပ်ခွင့်ရှိပါတယ်ဆိုတာမျိုးကိုဆင်းရဲရင်းရဲကိုအခိုင်ကျင်းနဲ့အစိုးရတစ်ခုလုံးကိုဖြုတ်ထားတာမျိုးကိုအဲလုပ်ရမယ်ကျွန်တော်နဲ့ပြီးတဲ့ဥပဒေပြင်ရှင်တွေကပြောတယ်ဆိုတဲ့စကားမျိုးနဲ့ဒီလိုပဲအပြင်မှာဆင်းရဲရင်းနဲ့နှုတ်ဆက်စာကြီးဟာကျွန်တော်ရဲ့ပါတီတဲကိုရောက်လာတယ်ဒါပေမဲ့မရောက်နိုင်တဲ့ကအွန်လိုင်းမှာပြင်လိုက်ပြီ
โอเคအဲ့တော့ဒေါက်တာအေးမောင်ရဲ့အကြောင်းပြချက်ဒေါက်တာအေးမောင်တော်ကျင်တဲ့ပုံစံကရခိုင်ပြည်နယ်သူရောက်ထုတ်ထရေးကိုတော့အင်းဥစိန်တို့ကျန်တဲ့ပါတီဝင်တွေကလက်မခံကျင်တဲ့သဘောဖြစ်တယ်ဆိုပေါ့အဲ့လိုပြောလို့ရလား
အဲ့မှာနှစ်ပိုင်းရှိပါလေဆရာကျမတို့ပါတီကိုဆင်းရဲခဲ့တာမျိုးမရှိပါဘူးလွတ်တော်ဥက္ကဋ္ဌနဲ့လွတ်တော်ဆိုင်ရာလူရိုးရဲ့ကိုယ်စားလှယ်များနဲ့အထူးသဖြင့်တော့လွတ်တော်ဥက္ကဋ္ဌနဲ့ဆင်းရဲတာပါကျမတို့ပါတီကနောက်မှပြန်ပြည်ရတာပေါ့။ဒါနဲ့ပတ်သက်ပြီးတော့လည်းအခုဒေါက်တာရင်းမောင်အုပ်စုလို့ပြောနိုင်တဲ့အချက်တော်ကိုယ်စားလှယ်တွေအွန်လိုင်းတွေမှာလည်းတော်တော်လေးလူကြီးကြီးပြန်ပြန်အဲ့ဒီကလေးကရှင်းနေတာ။ဘာကြောင့်ဆုံးပက်လွာကိုကျွန်တော်ကိုယ်တိုင်ပြင်ရလဲ။အစရာမျိုးတွေအထက်မှာကျမတို့သိလာရတယ်။နောက်လည်းကျမတို့ပါတီကမင်းမြန်ကြည့်တယ်။ဆိုတော့သတ်တော်ဥက္ကဋ္ဌကတော့ဖွဲ့စည်းပုံဆိုင်ရာပြန်ထမ်းချင်းနဲ့အညီပဲရပ်တည်ပြီးတော့အဲစီကံနဲ့မညီမြတဲ့ပြစ်တင်ဆွဆွဲနိုင်တဲ့ဒီသားရှိတဲ့ပုံကိုယ်တွေကိုပဲဒီလိုဆောင်ရွက်မယ်တစ်ဖက်လုံးကိုအဲဖြုတ်ချမယ်ဆိုတဲ့ဖွဲ့စည်းပုံပါလုံးတုံးလုံးကြီးကတော့အဲအဲ့ဒီသတ်တော်ဥက္ကဋ္ဌကတော့ကျွန်တော်အနေနဲ့တော့မတွေ့မိဘူးပေါ့လေ
ဟုတ်ကဲ့
ရှိဘူးဆိုတာမျိုးတွေနဲ့ပဲအခြေပြင်ဖြစ်ကြတယ်ဒါနဲ့ပဲအသင့်စီစဉ်ထားတဲ့ဟိုနှုတ်ဆက်လွာကိုအွန်လိုင်းမှာတင်လိုက်ပြီးတော့နောက်တစ်ရက်မှာပဲအဲတားလေးကအဲပါတီကိုလာတင်တာပေါ့ရှာ
ဟုတ်ကဲ့
စီစဉ်ပါ28မှာလာတင်တာပါအ
ဲ့တော့ဒေါက်တာအေးမောင်ရဲ့အကြောင်းပြချက်ကိုကြည့်မယ်ဆိုရင်သူ့ရဲ့သဘောထားပိုပြီးတင်းမာတဲ့သဘောထားဖြစ်တယ်လို့သုံးသပ်လို့ရတာပေါ့နော
်ဟုတ်ကဲ့ကျမတို့ရဲ့ပါဠိဖွဲ့စည်းပုံမှာတော့ဘယ်ကိစ္စကိုပဲဖြစ်ဖြစ်စူပေါင်းခေါင်းဆောင်မှုနဲ့ဆောင်ရွက်ရမယ်ဆိုတော့ဟိုစီကံပြချမ်းပြီးတာဖြစ်ပါတယ်ဆရာ
ဟုတ်ကဲ့ဒါမှ
ဒါပေမဲ့ဒေါက်တာအေးမောင်ကတော့တစ်ခုခုလုပ်မယ်ဆိုရင်ပါဠိတွင်းမှာအရင်ဆုံးချပြတာမျိုးတွေဆွေးနွေးတာမျိုးတွေဟာကျမတို့ဟိုအတူဆောင်ရွက်ခဲ့တဲ့ခုနှစ်တာကာလအတွင်းမှာတော့တကယ်ကိုအားနေခဲ့တယ်လို့ကျမဒီနေ့မှာတော့ပွင့်ပွင့်လင်းလင်းပြောချင်ပါတယ်
ဟုတ်ကဲ့ဒါလှုပ်ထုံးလုံနည်းပိုင်းပေါ့ကျွန်တော်ဒေါက်တာအေးမောင်အကြောင်းပြတဲ့နိုင်ငံရေးအကြောင်းပြချက်က ANP party ha pine lut daw ma in ya kaung ya za ne yakhan pine ma ANP lem khan be tin tha de aswa ko long wa phyu cha pho ma chu sa bu swe tbo nen su ga a chang pya de so ga ro ai so ro ai a chang pya ye ha pu bi tin ma de tbo su yet yin na ga NLD ya khan tha pi de aswa ko ba tu ga long wa phyu cha chin de swe tbo bo pu tin ma de lo pyo lu ya da bo yi ro
ai a ni tha ma lo pyo lu ya ba de phya
okay ai ro ဆက်ပြီးတော့နည်းနည်းစူးစမ်းကြည့်နေတာကတိတ်တင်းမာတဲ့သဘောနည်းနည်းပဲ့ထွက်သွားပြီလို့ဆိုလို့ရှိရင်ကြရင်ခဲ့တဲ့တော့ Inu Sein တို့ရတာ ANP ပါတီအနေနဲ့ပြည်တော်စုအစိုးရနဲ့စစ်မြေးရေးအလားအလာကောဘယ်လိုရှိလာနိုင်တယ်လို့အများကြိုးပြီးစဉ်းစားမိပါတယ်ခင်ဗျာ
ကျွန်တော်ကတော့တင်းမာတယ်ဆိုတာလေကျွန်တော်ရဲ့ဥပဒေလုံထုံးလုံပြီးပြည်စဲနဲ့အရင်ဆောင်ရွက်နိုင်တာကိုဆောင်ရွက်ကြမယ်ဆိုရဲခက်ကပဲရက်တည်ပါတယ်ဒီ2016ကလည်း ANP ပါတီရဲ့တဘောရအထုတ်ပြန်ခဲ့တဲ့မြို့ဖြစ်တဲ့အတွက်ဒီနေ့ထိကျွန်တော်တို့သုံးဆုံးတရားပြောင်းလဲပြုပြင်အချော့ပေးဖို့အနေထားလုံးဝမရှိသေးပါဘူ
းဟုတ်ကဲ့အဲ့ဒီမြင်းဆောင်2016ကိုအကျဉ်းယုံလေးနဲ့ပြန်ပြောပြပါလားခင်ဗျာအခုပြည်သက်တွေပြန်ပြီးတော့
အကျဉ်းယုံလေးကတော့ကျွန်တော်ဟာဒီစခိုင်းကြီးနယ်ဖြစ်တော်မှာအများဆုံးကိုယ်စားလှယ်တွေအနိုင်ရတဲ့ပါတီဖြစ်တယ်ဆိုတော့ပသိမွန်ရှိတဲ့ဥပဒေမှာဒီတနင်္ဂနွေနေ့အနိုင်ရတဲ့ပါတီကပဲဝင်ကြီးချုပ်ဖြစ်ရမယ်လို့ပြတဲ့အချက်မရှိဘူးရွေးကောင်းခံရွေးချယ်ခံရတဲ့ကိုယ်စားလှယ်တူဥကိုဆိုတော့ပြတဲ့အချက်ပဲပါတယ်ဒါကြောင့်သို့တော့ကိုယ်စားလှယ်အများဆုံးအနိုင်ရထားတဲ့ကျမတို့ရဲ့ခိုင်မျိုးသားဒုတိယလုံးကယုံကြည်ကိုးစားရွေးချယ်ထားကြတဲ့ဒီခိုင်မျိုးသားပါတီကိုခိုင်ပြည်နဲ့အစိုးရဖွင့်ဖို့ပြီးတင်တယ်ဆိုတော့မူကိုပဲကျမတို့တင်ပြခဲ့တယ်ဒီလိုသားမဟိုခွင့်မပြုခဲ့လို့ရှိရင်ကျမတို့ဟာဒီအစိုးရနဲ့ကူပေါင်းဆောင်ရခြင်းမပြုဘူးအတိုင်းခံဖြစ်ပဲရက်တည်သွားမယ်ဆိုတော့အတိုင်းခံဆိုတဲ့စကားကလည်းဆရာတို့အများကြီးသိပါတယ်ဒီမိုကရေစီနိုင်ငံရေးမှာအတိုင်းခံဟိုဟာ ruling party ရှိမယ် opposite party ရှိမယ်ဆိုတော့ကျမတို့က opposite party အနေနဲ့အတိုင်းခံကောင်းရင်ဒီအနာရလက်ရှိအစိုးရဟာပေါ်ပြီးတော့အလုံးလောက်တာအဆင်ပြေလေဆိုတော့နိုင်ငံလေးပြည်ဝင်တွေလည်းအများကြီးရှိပါတယ်ဆရာ
။
ဒါမျိုးတွေနဲ့ပဲကျမတို့ကဟိုဆိုင်ဟိုဘာအတိုင်းခံဆိုတာဟာအတူတူနာမည်မယ်။ဘာပဲဖြစ်ဖြစ်အတိုင်းခံလုံးမယ်ဆိုတော့ပြီးသိတဲ့အဓိပ္ပာယ်ဖွင့်ဆိုချက်မျိုးမဟုတ်ပဲနဲ့တကယ်လုံထုံးလုံးကြီးလုံးလုံးလောက်ထားရှိတဲ့ဒီမိုကရေစီနိုင်ငံတွေမှာလက်ရှိအစိုးရနဲ့ကျမတို့တူရတယ်တွဲလုံးမယ်။မတူတာတွေကိုထောက်ပြမယ်ဝေဖန်မယ်ကန့်ကွက်မယ်ညှိနှိုင်းမယ်ဒါမျိုးအရာနိုင်ငံရေးယူကျင်းမှုအရာကျမတို့ကဒီအတိုက်ခံဖြစ်ရက်တည်မယ်ဆိုပြီးတော့မြင့်မြတ်တဲ့စိတ်ထားနဲ့ဒီနိုင်ငံရေးယူကျင်းမှုအရာလုပ်ခဲ့တဲ့ကိစ္စ
ဟုတ်ကဲ့ဒါပေမဲ့
ကျမတို့ကဟုတ်
ပြီဟုတ်ပြီ
ကျမတို့အတိတ်ပဲဖွင့်ဆိုကြတာကအတူဖြုံလာမယ်အကုန်လုံးကိုကန့်လက်ထော်လာတိုက်မယ်ဆိုတဲ့ပါတီဆိုတဲ့သဘောမျိုးလို့တည်တည်အောင်လုပ်ခဲ့ကြတာရှိတယ်ကျမတို့လုံးဝတော့ကျမတို့ဒါတွေနဲ့ပတ်သက်ပြီးတော့ရိုင်းရိုင်းသွားစရာတော့မရှိပါဘူး
ဟုတ်ကဲ့နောက်တစ်ခုကရခိုင်ပြည်နယ်ရဲ့အခြေအနေကိုလွှမ်းခြုံပြီးကြည့်မယ်ဆိုရင်ရခိုင်အမျိုးသားတွေရဲ့အမျိုးသားရေးစိတ်ဓာတ်ကပိုပြီးတော့ပြင်းထန်လာတဲ့ဘက်ကိုဥတည်နေတယ်။ဥပမာရခိုင်ပြည်ကရင်ဆိုင်ကြုံနေရတဲ့ပြဿနာနဲ့ပတ်သက်ပြီးတော့ပြည်သူတွေသဘောထားပါမလာတဲ့ကိစ္စတစ်ခုလည်းရှိတယ်။အဲ့ဒီခါမှာသူကတက်မလို့ပိုပြီးတော့အကူအထားပြုကျင်လာတဲ့သဘောလည်းရှိတယ်ဆက်သဖြင့်နိုင်ငံရေးအဖြစ်စိန်ခေါ်မှုတွေအများကြီးကြုံနေရပါတယ်။နိုင်ငံရေးသမားတွေနဲ့မကဘူးပြည်သူတွေရဲ့စိတ်ထက်မှလည်းပဲအဲ့လိုဖြစ်နေတယ်။ဒီအခြေအနေကဒါကောင်းတဲ့သဘောလို့ဆုံးသက်မလားဒါကိုထိန်းဖို့လိုအပ်တယ်လို့ကောမြင်မိသလားတော့အင်းဥစဉ်သဘောထားပြောပါဦးခင်ဗျာ
ကျမတို့ကတော့နိုင်ငံတကာနိုင်ငံမှာစစ်တပ်ဆိုတာဟာတိုင်းပြည်ကိုကာကွယ်ဖို့အတွက်မရှိမဖြစ်လိုအပ်တဲ့အဖွဲ့အစည်းတည်ရဲ့ဆိုတာကျမတို့လက်ခံပါတယ်ကျမတို့ရဲ့နိုင်ငံရေးအနေထားတမိုင်းကြောင်းမှာတော့စစ်အုပ်ချုပ်ရေးကိုတူတူလေးကိုခါခါပြီးပြီးကိုခံစားလာခဲ့ကြပြီးဖြစ်တဲ့အတွက်စစ်အုပ်ချုပ်ရေးတပ်ဖွဲ့ကောင်းထောင်လာဖို့အနေထားကိုတော့တိတော့မကြိုက်ဘူးလို့ပဲကျမပြောချင်ပါလေဒီလိုလည်းမဖြစ်ကောင်းဘူးလို့ကျမတို့ကအမြဲတမ်းယူဆတယ်ညှော်နေတယ်ဒါပေမဲ့တကယ်လည်းအမျိုးသားရန်အမျိုးသားအကျိုးစီးပွားကိုကာကွယ်ရမယ်ဆိုရင်တော့တက်မတော်ရဲ့အခန်းကလာဟာအရေးကြီးပါတယ်ဒီကာကွယ်ရမယ်အရေးကြီးတာနဲ့လုံးဆောင်ပုံအပ်ပြီးတော့တော့ပြန်ပြီးတော့နောက်ကျောင်းပြန်အောင်ဆုံးရဲ့ဖက်ကိုတောင်းအမည်ဆိုတဲ့အနေထားမျိုးတော့ကျွန်မဘတော့မှလက်မခံ
ဟုတ်ကဲ့နောက်တစ်ခုမေးချင်တာကတော့အခုဘ ਹੁ အစိုးရအနေနဲ့လူလူထောက်ခံမှုနဲ့ရေကောက်ပွဲမှာအနိုင်ရပြီးတက်လာခဲ့ပြီးရဲ့နောက်ပိုင်းရခိုင်ပြည်နယ်အတွင်းမှာစီးပွားရေးပညာရေး သဖြင့်လူမှုရေးအခြေအနေတိုးတက်ကောင်းမွန်အောင်လှုပ်ဆောင်ပေးနိုင်ခဲ့တဲ့ဟာများရှိရင်နည်းနည်းပြောပြပါဗျာ။ကျွန်တော
်တို့ဘက်မှဒီတော်စုအစိုးရအဓိကဟိုလူထုရဲ့ထောက်ခံမှုကြာစင်းရခြင်းဟာဒီအဆင့်ပါပဲ။အထူးသဖြင့်ကျွန်တော်တို့ခံမျိုးသားပါတီနဲ့တစုံတရာသွေးဆုံဆွေးနွေးခေါ်ယူညှိနှိုင်းမှုကိုလုံးဝကိုပြစ်ပယ်လိုက်တယ်။ကျွန်တော်ဗာကျမတို့ရဲ့ရခိုင်လူထုအတန်ရခိုင်မျိုးသားတွေရဲ့အတန်ဟာတီထောင်စုအစိုးရအဖြစ်မှာတင်ငုတ်သွားတဲ့အနေအထားကိုရှိတယ်။ဆိုတော့ရခိုင်ပြည်နယ်တိုးတက်ဖွံ့ဖြိုးရေးတို့ကွန်ပဏီတွေနာမည်တွေအမျိုးမျိုးနဲ့ပွဲပယ်မဲ့ရခိုင်အတန်ပြောက်သွားပြီးတော့ရခိုင်တွေရဲ့အကျိုးစီးပွားတွေဟာရခိုင်ရင်းပြောင်းမဲ့အနေအထားကိုရောက်လာတဲ့အင်းကျမတို့ရဲ့ဟိုချင့်မတိုးတာနောက်မဆုတ်တာအနေအထားမှာပဲလက်ခေပြေလို့ချင့်နေကြတယ်ဆိုတာတော့အားလုံးမြင်တဲ့ပြည့်တဲ့အတိုင်းပါပဲဆရာ
အဲ့တော့နောက်ဆုံးစကားတခွပြောရင်ပေါ့လေအစွမ်းကုန်ပေါ့မဖြစ်တော့မဖြစ်သင့်ဘူးပေါ့လေဒါပေမဲ့ခိုင်ပြည်နယ်ဟာပြည်ထောင်စုနဲ့ပို့ပြီးတော့ကင်းကွာလာတဲ့သဘောဖြစ်နေတယ်ဆိုရင်မှားသလားတော်ရင်ဦးစင
်ပြည်ထောင်စုကပြစ်တယ်လို့ကင်းကွာနေတဲ့သဘောပဲမဲ့တကယ်ရင်ကျမတို့ဒီဥပဒေနဲ့အညီဖိုက်စည်းထားတဲ့ဒီပါတီနိုင်ငံရေးအချင်းအချင်းဟာတန်းတူရေးစစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီစနစ်ကိုထူထောင်သွားမယ်ပြည်ထောင်စုကိုထူထောင်သွားမယ်ဆိုပြီးတော့အခုဒီ27ပြည်လုံးပြည်ထောင်စုညီကြဲညီလာခံအဲခေါင်းစည်းအမျိုးမျိုးနဲ့ဆွေးနွေးကြတဲ့အနေအထားတွေဟာအားလုံးသိပြီးသားဖြစ်ပါတယ်ဒီလိုပုံပေါင်းပါဝင်ပြီးတော့စစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုသွားကျင်ပါတယ်ဆိုတဲ့လူတွေကိုလက်ကမ်းဖို့ဒန်းဒီရီလူထားဖို့နိုင်ငံရေးအဖြစ်ဒီဒန်းဒီရီလူဆက်ဆံဖို့ဆွေးနွေးဖို့အဲလိုပတ်နာဖြစ်သဘောထားဖို့ကြိုးစားနေတယ်ပြစ်ပြစ်ခါခါဥပြစ်ခါပြူထားတဲ့သဘောမျိုးပယ်လျက်ကြံလုံလိုက်တဲ့သဘောမျိုးပဲကျမတို့မြင်ပါတယ်တကယ်တမ်းကျတော့စစ်မှန်တဲ့ဖက်ဒရယ်တည်ထောင်စုဒီမိုကရေစီတည်ထောင်စုကိုတွားကြမယ်ဆိုရင်အားလုံးတိုင်းပြည်သားလို့ပြောနေတဲ့ဒီလူမျိုးပေါ်အရှိခံတဲ့ဟောပြည်တွေလေပါတီတွေကိုအလေးထားပြီးတော့ဆောင်ရွက်ဖို့တင့်ပါတယ်လို့ကျမပြောချင်ပါတယ်
ကျေးဇူးတင်ပါတယ်ဆီစဉ်ဆက်တဲ့မြန်မာအရေးတုံးသက်ချက်ကိုနားဆင်ကြရတာပါအခုတော့သူယုံကြည်အားဆီစဉ်လှည့်ကြပါပြီခုတစ်ပတ်ဆီစဉ်မှာတော့အမေရိကန်နိုင်ငံ Community Solutions အစီအစဉ်ရဲ့ပညာသင်ဆုနဲ့ပညာရေးဆိုင်ရာတိုးတက်မှုတွေကိုလေ့လာသင်ယူနေတဲ့မတ်ပူပူတောင်းဝင်းဘာကိုယုံကြည်တယ်လဲဆိုတာနားဆင်ရပါမယ်မတ်မိုးဖြူကဆီစဉ်တင်ဆက်ပါတယ
်ကျွန်မပူပူပြန်တန်းတန်းမိတယ်ကျွန်မဘာကိုယုံကြည်လဲကျွန်မဘယ်လိုရည်ရွယ်ချက်တွေကြောင့်အခုလက်ရှိပညာရေးဖွံ့ဖြိုးတိုးတက်ရေးနဲ့ဆိုင်တဲ့အလုပ်တွေလုပ်နေလေပေါ့နော်။ဆယ်ရောင်ပြီးတဲ့အခါတင်ကြေးနဲ့ပတ်သက်ပြီးတော့လှုပ်လာခဲ့တာအချိန်ကုန်လုံးကုန်မှမသိခဲ့ဘူး။ကလေးနဲ့တင်ကြားတင်ယူရင်းပြောခဲ့တယ်။တစ်ဖက်ကလည်းပညာရေးနဲ့ရောပညာရေးစီမံခန့်ခွဲမှုနေနဲ့ရောစိတ်ဝင်စားစရာအကြောင်းအရာတွေကိုတင်ယူမှုမရခဲ့ဘူးပေါ့နော်။အဲ့လိုတင်ကြားတင်ယူရင်းနဲ့အချိန်တစ်ခုရောက်လာတာနဲ့ပညာရေးဆိုတာတော့အရေးကြီးတယ်ဆိုတာနားလည်လာတယ်။ကိုလှုပ်လာတဲ့ကိုလှုပ်နေတဲ့အလုပ်ပေါ်မှာလည်းရည်ရွယ်ချက်ရှိရလို့ခံစားမိလာတယ်လို့အကျိုးပြုနေတဲ့လုပ်ငန်းတစ်ခုအနေနဲ့ကောယုံကြည်ချက်ရှိလာခဲ့တယ်။အဲ့ဒါကဘာကြောင့်လဲလို့ပြောရမယ်ဆိုလို့ရှိရင်တွေးကြုံခဲ့တဲ့အတွေ့အကြုံတွေရောပြီးတော့ဖတ်ခဲ့တဲ့စာအုပ်အကြောင်းရောပေါ့နော်။အထူးသဖြင့်20ရာစုနောက်ကနောက်ပိုင်းရနေပြီးစပြီးပြောလာခဲ့တဲ့ Progressive Education နဲ့ပတ်သက်တဲ့အတွေ့အခေါ်တွေလှုပ်ဆောင်မှုတွေရဲ့လွှမ်းမိုးမှုကြောင့်လို့ပဲပြောရမယ်။Progressive education မှာက democracy ဆိုတာကနိုင်ငံသားတိုင်းကသူတို့ရဲ့ဘဝပေါ်ထက်ရောက်မှုရှိတဲ့လူမှုရေးရောစီးပွားရေးရောနိုင်ငံရေးတွေစတော့ဒီမှာတက်ချော့စွာပါဝင်မှုရှိခြင်းလို့အဓိပ္ပာယ်ဖွင့်ထားတယ်။အဲဒါကြောင့်သူကပညာရေးရဲ့ရည်ရွယ်ချက်ကိုတဦးချင်းစီရဲ့အရေးချင်းစိတ်ဝင်စားမှုအတွေးခေါ်လိုအပ်ချက်ယဉ်ကျေးမှုတွေကိုလေးစားတတ်ဖို့ရဲ့ပြီးတော့လူမှုပဝင်ခြင်းမှာဝင်ဆန့်ပြီးတော့စမ်းစစ်ဝေဖန်တဲ့စွမ်းရည်တွေမြင်မာလာဖို့ရယ်အားလုံးနေအချို့အတွက်ကိုပေါ့နော်အတူတကွတက်ကြွစွာလှုပ်ဆောင်မှုဆိုတဲ့ရည်ရွယ်ချက်တွေနဲ့ပညာရေးကိုကလေးဘို့ဘူပညာရေးဆိုပြီးတော့အဓိပ္ပာယ်ဖွင့်ဆိုခဲ့တယ်အဲ့ဒီအဓိပ္ပာယ်ဖွင့်ဆိုမှုကကျမရဲ့ယုံကြည်ချက်ပညာရေးလှုပ်ဆောင်မှုတွေပေါ်မှာဖြစ်လာခဲ့တယ်ပေါ့နော်အဲ့ရနဲ့အခုကျမတို့လက်ရှိအခြေအနေရဲ့ပညာရေးကိုအပြင်စဉ်းစားကြည့်ရယ်ပေါ့နော်အဲ့ဒီရည်ရွယ်ချက်တွေကိုတွားနေလာပေါ့
လက်ရှိပညာရေးအားကွဲပြားမှု diversity ဆိုတာတက် uniformity ပေါ့နော်တူညီမှုပေါ့နော်အထူးသဖြင့်ကွဲပြားမှုကိုလေးစားနားလည်ဖို့ဟိုသင်ကြားပေးတာတက်ပုံတူတာကိုဘာဝင်မှုသွတ်သွင်းတယ်လို့မျိုးဖြစ်နေလို့သုံးသပ်မိတယ်ပြီးတော့ကြာဝင်ကြည့်တဲ့အောင်တော့သင်ကြားပေးတယ်ဒါပေမဲ့ sensitive ဝေဖန်ဖို့အားမပြည့်တဲ့ပဝင်းချင်မျိုးဖြစ်နေတယ်လို့သုံးသပ်မိတယ်ပေါ့နော်အခုလက်ရှိဖြစ်နေတဲ့ပညာရေးလမ်းကြောင်းအနေပြီးတော့ progressive လမ်းကြောင်းကိုရွေးဖို့ဆိုတာပြောရလွယ်တယ်လို့ပြောရမယ်။ဒါပေမဲ့မဖြစ်နိုင်ဘူးလို့ပြောလို့ရှိရင်တော့မဖြစ်နိုင်ဘူးလို့ညင်းလို့မရနိုင်ဘူးပေါ့နော်။ဖြစ်နိုင်ဖို့ကျွန်တော်တို့လုပ်နိုင်ရမယ်ပေါ့။အဲဒါကြောင့်ပဲကျွန်မပညာရေးဆိုင်ရာလုပ်ငန်းတွေကိုစပြီးတော့လုပ်ခဲ့တယ်ပေါ့နော်။သင်ကြားသည်တမားအနေနဲ့ရော program တွေကိုစီမံတဲ့သူတွေအနေနဲ့ရောတခြားသောပညာရေးဆိုင်ရာလုပ်တွေကိုစပြီးတော့လုပ်ခဲ့တယ်။အကျိုးဆုံးပြောရရင်တော့ကျမယုံကြည်တဲ့ပညာရေးဆိုတာလုံးဝအေးအေးလေးပါအနှစ်သာရရှိတဲ့ပညာရေးမျိုးပညာရေးရဲ့မူလရောရည်ရွယ်ချက်အတိုင်းရှိဖို့ရှိတဲ့ပညာရေးမျိုးလက်တွေ့ဆန်တဲ့ပညာရေးမျိုးအပေါ်ရင်အကျိုးတစ်ခုအတွက်သုံးချတဲ့စိုင်းဘုတ်တစ်ခုဖြစ်မနေတဲ့ပညာရေးမျိုးပေါ့နော်အဲ့ဒီပညာရေးမျိုးရဖို့အတွက်ရောကျမလက်ရှိလုပ်နေတဲ့အလုပ်တွေကိုဆက်ပြီးတော့စူးစမ်းလုပ်သွားမှာပါအားလုံးကျေးဇူးတင်ပါတယ်
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ကြရတာပါအခုထုတ်လွှင့်နေတဲ့နားရီကြအစီအစဉ်ကိုမနေ့၈ :00 ကနေ9:00အထိလိုင်းဒိုမီတာ16 19နဲ့24လို့ကနေပြန်လည်ထုတ်လွှင့်ပေးပါမယ်အခုဆက်ပြီးဒီကနေ့မနေ့အတွက်သတင်းအကျဉ်းချုပ်ကိုဦးကျော်စံတာကပြောပြပါမယ်ခင်ဗျာ
အမေရိကန်ခြေစိုက်ဆော်ဒီဂျာနယ်လစ်တူပျောက်ဆုံးရကိစ္စနဲ့ပတ်သက်ပြီးတူကီတို့ပြောနေသလိုသူဟာအစ္စတန်ဘူးမြို့ဆော်ဒီကောင်စီဝင်ရုံးမှာစပ်ဖြတ်ခံရတယ်ဆိုတဲ့အသံနဲ့ဗီဒီယိုရှိရင်သူလူချင်းလေလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်အကြမ်းဖက်မှုတိုက်ဖျက်ရေးအတွက်ဆော်ဒီအရေဗျနိုင်ငံဟာလိုအပ်နေပြီးသူတို့ဟာအမေရိကန်လက်နက်တွေကိုဒေါ်လာဘီလျံ130ဖို့တောင်မှတ်ယူထားတဲ့အတွက်သူတို့နဲ့လမ်းမခွဲလူဘူးလို့လည်းသမ္မတထရမ့်ကဆိုပါတယ်ဗီယက်နမ်နိုင်ငံမှာအတိုက်ခံဘလော့ဂါတူဦးကိုစလုပ်ပေးလိုက်တဲ့အတွက်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကကြိုဆိုလိုက်ပါတယ် Mother Mushroom လို့ကြော်ကြတဲ့ဒီ blogger ဟာ Vietnam Communist ဆွေးကိုအစီအဖြစ်ဖုန်းနဲ့ထောင်နဲ့နှစ်နှစ်ကြာခံနေရတာဖြစ်ပါတယ် American ပြည်ထောင်စုအထက်လွှတ်တော် Republican အမတ်များခေါင်းဆောင် Mitch McConnell ကအရသာခေါင်းဆောင် Donald Sansu ကြီးဟာမြန်မာနိုင်ငံအတွက်တခုတည်းသောမျှော်လင့်ချက်အဖြစ်ဆက်လက်တည်ရှိနေပြီး Rohingya Islam တွေပေါ်စစ်တပ်ရဲ့နှိပ်စက်မှုအတွက်သူ့ကိုနိုင်ငံတကာစုပြုံချုပ်ချနေတဲ့အထက် Congress လွှတ်တော်ကပါဝင်လို့အကျိုးရှိမှမဟုတ်ဘူးလို့ပြောကြလိုက်ပါတယ်မြန်မာနိုင်ငံရဲ့လူခွင့်ဆိုင်ရာချိုးဖောက်မှုတွေတဲ့မြန်မာစစ်တပ်ကလူပုဂ္ဂိုလ်တချို့အပေါ်ဆွေးနွေးအစွဲကပြင်မှတ်ထားအရေးယူတာအပါအဝင်အရေးယူဒဏ်ခတ်မှုတွေပုံမတင်းတင်းကြပ်ကြပ်ချထားလိုက်ပါတယ်။ဒါဟာ EU ဥရောပသမဂ္ဂကမြန်မာအပေါ်အရေးယူဒဏ်ခတ်ထားတဲ့အညီဆွေးနွေးအစွဲကအခုလိုလှုပ်ဆောင်နေကြလဲဖြစ်ပါတယ်။မြန်မာစစ်တပ်ဖိနှိပ်တဲ့နေရာမှာအဆုံးပြုနိုင်ရေးရှိတဲ့စစ်သုံးကရိယာပစ္စည်းရောင်းချမှုကိုပါပိတ်ပင်ထားတဲ့အထက်မှာပါဝင်မှာဖြစ်ပါတယ်ခင်ဗျာ။
ကြဒဗရီနီမနခင်တွေတရင်ချင်းချုပ်ကိုဥကျော်စံတာကပြောပြသွားတာပါဒီကနေ့မနခင်အတန်လေးစီစဉ်တွေထုတ်လို့ရမှုကကိုဇော်ဝင်းလိုက်မှာအတမန်အင်ဂျင်နီယာကတော့ပက်ထရစ်ဒီရဖြစ်ပါတယ်ဒီမြန်မာပိုင်းရဲ့ကြဒဗရီနီညနေပဲအစီအစဉ်ကိုတော့ညနေ6နာရီခွဲကနေ9နာရီထိလိုင်းလိုမီတာ16 19နဲ့25လို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် VOA တော်တော်ရှင်များနဲ့တော့ကမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုစိတ်နှပြကျမ်းမာချမ်းသာကြပါစေကျွန်တော်ကြော်ကြော်သိမ့်ပါ
This program has come to you from the Voice of America, Washington.